Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ View American ရဲ့2016ခုနှစ်ဇွန်လ22ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းနိုမီတာ24.25 32.51 နဲ့ပိုင်းလက်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါခင်ဗျာ
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။တနက်ဝယ်ယူခွင့်နဲ့တနက်ဝယ်သူတွေနဲ့ပတ်သက်တဲ့နောက်ကျောင်းရာသီဝင်စစ်ဆေးမှုတွေပုံမှန်တင်းကျပ်ရေးအဆိုပြုချက်တွေကိုတော့အမေရိကန်အထက်လွှတ်တော်မှမဲအများစုနဲ့ပယ်ချလိုက်ပါတယ်။တခါဒုတိယချိန်မြောက်ကျင်းပတဲ့ပြည်ပဆိုင်ရာယောဂနေ့ကိုတော့ဒီကနေ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းမှာဆင်နွှဲကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါ။ EU ဥရောပသမဂ္ဂတဲ့ဗီဒီနိုင်ငံဆက်ရှိရေးထောက်ခံမလားခွဲထွက်မလားဆိုပြီးလူမှုဆန္ဒခံယူပွဲလုပ်ဖို့နှစ်ရက်ပဲလိုတော့တာဖြစ်ပါတယ်။
For in remembering Joe, we show today what she said in this house to be true, and I know it will be quoted many times today. We are far more united and have far more...
ဗီဒီဝန်ကြီးချုပ် David Cameron ပြောကြားသွားတာပါ။ဒီအကြောင်းသတင်းတွေပြီးမှတင်ဆက်ပါမယ်။နောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခရီးစဉ်သုံးသပ်ချက်တွေနဲ့လူအခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့ထိတိုင်းအောင်နိုင်ငံတော်သတင်းတွေကိုမက်ခင်ဖြူတွင်နဲ့ကိုအောင်တို့ကပြောပြပါမယ်ခင်ဗျာ
လူတွေအများပြားတည်ဆုံခဲ့ရတဲ့အမေရိကန်ပြည်ထောင်စုသမိုင်းမှာအဆိုးဝါးဆုံးတတက်ပစ်ခတ်မှုကြီးဖြစ်ခဲ့ပြီးတဲ့နောက်၈ရက်အကြာတနက်ဝယ်ယူခွင့်နဲ့တနက်ဝယ်သူတွေနဲ့ပတ်သက်တဲ့နောက်ကျောင်းရာသီဝင်စစ်ဆေးမှုတွေပုံမှန်တင်းကျပ်ရေးအဆိုပြုချက်တွေကိုတော့အမေရိကန်အထက်လွှတ်တော်ကမဲအများစုနဲ့ပယ်ချလိုက်ပါတယ်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာလွန်ခဲ့တဲ့သတင်းတစ်ပတ်ကျော်တုန်းက IS စစ်သွေးကြွတွေကိုအားကျတဲ့တနက်သမားအိုမာမာတင်ကနိုင်ကလပ်ကိုလာတဲ့လူ49ယောက်ကိုပစ်တက်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့လွှတ်တော်မှာအရင်ကတည်းကအချိန်တော်ကြာတင်ပြလာခဲ့တဲ့အဆိုပြုချက်တွေကိုဒီမိုကရက်တစ်လွှတ်တော်အမတ်တွေကတင်းနေလာနေနောက်မှန်တွေကနောက်တစ်ချိန်ထပ်မံတွန်းအားပေးတင်ပြခဲ့ကြတာပါတနက်ကင်အချမ်းဖတ်မှုတွေကိုဥပဒေပြဋ္ဌာန်းပြီးထိန်းချုပ်ဖို့ဒီခုနှစ်တစ်ကက်ပြည်နယ်ဒီမိုကရက်တစ်အထက်လွှတ်တော်အမတ်ခရစ်မာဖီကအထက်လွှတ်တော်မှာ15နာရီကြာတင်ပြဆွေးနွေးခဲ့ပြီးတဲ့နောက်ဒီဆိုပြချက်တွေကိုလက်ခံမခံလွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ကြတာမှာတော့အမဲအများစုနဲ့ပယ်ချခံရတာပါအခုဆိုပြချက်တွေထဲမှာတော့ဖက်ဒရယ်အစိုးရကစောင့်ကြည့်နေတဲ့အချမ်းဖတ်စင်းထဲမှာပါတဲ့သူတွေကိုလေရင်ခီးသွားတာတနက်ဝယ်ယူတာတွေမလုပ်နိုင်အောင်ဟန်တားနိုင်ဖို့ပါဝင်တယ်လို့တနက်ဝယ်သူတွေနဲ့ပတ်သက်လို့မဖြစ်မနေနောက်ကျောင်းရာသီဝင်စစ်ဆေးတာတွေမှာတနက်ပြပွဲတွေနဲ့အင်တာနက်အွန်လိုင်းပေါ်ကနေဝယ်ယူသူတွေကိုပါတင်းကျပ်စစ်ဆေးတာတွေလုပ်သွားဖို့ပါဝင်ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာအနိုင်ရဖို့ငွေကြေးအမြောက်များလိုအပ်တယ်လို့ Democratic Party သမ္မတလောင်းဖြစ်လာဖို့ထင်ရှားသလောက်ရှိနေတယ်။ Hillary Clinton အတွက်ကတော့ဒီကိစ္စမခက်ခဲပါဘူး။တနင်္လာနေ့ရက်က Federal ရွေးကောက်ပွဲ Commission ကိုတင်ပြတဲ့အစီရင်ခံစာထဲမှာ Mrs. Clinton ဟာပြီးခဲ့တဲ့မေလအတွင်းရန်ပုံငွေဒေါ်လာ26သန်းရှာနိုင်ခဲ့တယ်လို့ဒီလအစမှာပဲရန်ပုံငွေဒေါ်လာ42သန်းခွဲရှာနိုင်ခဲ့ပါတယ်ဒီအချိန်နဲ့ဆန့်ကျင်ဘက် Republican Party ဘက်မှာတော့သမ္မတလောင်းဖြစ်ဖို့တရားတော်ရှိနေတဲ့ Donald Trump ရဲ့ရွေးကောက်ပွဲရန်ပုံငွေက 1.3 သန်းပဲရှိပါတယ် Trump အနေနဲ့ပြီးခဲ့တဲ့မေလအတွင်းရန်ပုံငွေ 5.6 သန်းသာရှာနိုင်ခဲ့ပြီးဒီလအစမှာလည်း 2.4 သန်းသာရရှိခဲ့ပါတယ်ဒါပေမဲ့ကုန်ကြငွေကတော့ 6.9 သန်းရှိပါတယ် Mrs. Clinton နဲ့ Mr. Trump တို့နှစ်ဦးစလုံးအနေနဲ့သူတို့ရဲ့ပါတီတွင်းမှာရောပါတီပြင်ပမှာပါအဓိကရန်ပုံငွေရှာပေးတဲ့အဖွဲ့တွေရဲ့အကူအညီလိုအပ်ပါတယ်ဒီအဖွဲ့တွေကရွေးကောက်ပွဲမှာသူတို့ထောက်ခံတဲ့ကိုယ်စားလှယ်အနိုင်ရဖို့အတွက်ရုပ်တံတွေကနေမဲဆွယ်ကြောင်းညာမှာလိုအပ်တဲ့ငွေကိုထုတ်ပေးကြပါတယ်တစ်ချိန်တည်းမှာလည်းရွေးကောက်ပွဲဝင်ကြမဲ့သူတွေအနေနဲ့တိုင်းပြည်တော်ဝန်ပြည်နယ်50မှာမဲဆွယ်စည်းရုံးလှုပ်ရှားကြရတာမှာသူတို့ရဲ့ကိုယ်ပိုင်မဲဆွယ်ကြောင်းညာတွေအတွက်ကိုယ်ပိုင်ရမုံငွေရှိဖို့လည်းအရေးကြီးပါတယ်ပြီးခဲ့တဲ့2012ခုနှစ်ကသမ္မတဘရိတ်အိုဘားမားဒုတိယသမ္မတဒုတိယတက်တန်းပြန်လည်အရွေးခံရဖို့အတွက်သူ့ရဲ့မဲဆွယ်စည်းရုံးရေးကော်မတီကဒေါ်လာ985သန်းသုံးဆွဲခဲ့ရတာဖြစ်ပါတယ
်ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာအကြမ်းဖက်လှုပ်ရှားမှုခြေမုံရေးစစ်ဆင်ရေးတစ်ခုအတွင်းတနင်္လာနေ့မနက်ပိုင်းကတန်တရားရှိသူတို့ကိုဖမ်းဆီးခဲ့တာမှာစားရည်နဲ့ကူကီးမုံတွေထည့်ထားပြီးကပတ်မှာပတ်ထားတဲ့ဘုံတူတစ်ခုကိုတွေ့ခဲ့ရတယ်လို့ဘယ်လ်ဂျီယံအာဏာပိုင်တွေကပြောပါတယ်ဖမ်းဆီးခင်ရတဲ့တန်တရားရှိသူဟာမနေ့9နာရီခွဲဝင်းကျင်လောက်မှာဘရက်ဆဲမြို့နယ်ကအယောင်ဆန္ဒကြီးတစ်ခုမှာဘုံသတိပေးချက်ကိုထောင်ထားခဲ့ပါတယ်။ဘယ်လ်ဂျီယံဝန်ကြီးချုပ်ရှားလ်စ်မီရှဲလ်ကတော့ဒီကနေ့မနေ့ပိုင်းမှာပဲဒီလုံခြုံရေးဆိုင်ရာကိစ္စတွေကိုအထူးကလှုပ်ဆောင်တဲ့ဘယ်လ်ဂျီယံပြည်ပခန့်ဖြည့်ရှင်းစင်တာမှာအရေးပေါ်အစည်းအဝေးတစ်ရက်ခေါ်ယူခဲ့တဲ့အကြောင်းဘယ်လ်ဂျီယံသတင်းတွေကဖော်ပြပါတယ်။ဘုံလန့်ခံရတဲ့အယောင်ဆန္ဒကြီးကိုတော့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်လောလောဆယ်မှာပိတ်ထားပါတယ်။အနီးနားကမြေရောက်ယထာပူတာယုံတစ်ခုကိုပဲဖွင့်ပေးထားပြီးတော့အဲ့ဒီနေရာမှာလဲဒီစစ်သားတွေကခီးသွွားတွေရဲ့လက်ကင်အိတ်တွေနဲ့ပစ္စည်းပစ္စည်းတွေကိုစစ်ဆေးနေပါတယ်။ဘယ်လ်ဂျီယံနိုင်ငံမှာပြီးခဲ့တဲ့မတ်လတုန်းကလူပေါင်း32ယောက်သေဆုံးခဲ့ရတဲ့ဘရက်ဆဲလီစိမ့်နဲ့မြေရောက်ယထာပူတာယုံတွေတိုက်ခိုက်ခံခဲ့ရပြီးခြင်းကဆလို့တိုင်းပြည်အတွင်းမှာအကြမ်းဖက်ဆိုင်ရာသတိပေးချက်တွေကိုထုတ်ပြန်ထားတာပါရှင်။
ဂျော်ဒန်နဲ့ဆီးရီးယားနယ်စပ်အနီးမှာဒီကနေ့ကားဘုံးတစ်လုံးပေါက်ကွဲတာကြောင့်တပ်ဖွဲ့ဝင်6ဦးသေဆုံးပြီး14ဦးဒဏ်ရာရသွားတယ်လို့ဂျော်ဒန်စစ်ဘက်ရရှိသူကပြောပါတယ်။ဆီးရီးယားနိုင်ငံတွင်းကပြည်ပခါတွေကြောင့်ဂျော်ဒန်နိုင်ငံဘက်ထွက်ပြေးတင်းရှောင်လာတဲ့ထောင်ထဲချီတဲ့ဒုက္ခသည်အများပြားခိုလိုနေရာ Red Band ဒေသမှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပါဘူး။ပေါက်ကွဲမှုကြောင့်မော်တော်ယာဉ်အချို့ပျက်စီးခဲ့တယ်လို့ဂျော်ဒန်စစ်ဘက်ကပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုတာမျိုးမရှိပါဘူး။ဂျော်ဒန်နိုင်ငံကကုလသမဂ္ဂအေဂျင်စီမှမှတ်ပုံတင်ထားသူဒုက္ခသည်ပေါင်း6သိန်းခွဲလောက်ရှိပါတယ်။လူဦးရေ8သန်းလောက်သာရှိတဲ့ဂျော်ဒန်နိုင်ငံဟာဒုက္ခသည်အများပြားကိုလက်ခံထားရတာကြောင့်အခက်အခဲတွေလည်းရင်ဆိုင်နေရတာပါ။ကုလသမဂ္ဂအနေနဲ့လည်းဒုက္ခသည်တွေကိုကူညီဖို့အလွန်ငွေတောင်းခံထားတာမှလုံလုံလောက်လောက်မရခဲ့ပါဘူးခင်ဗျာ။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။မြောက်ကိုရီးယားအစိုးရကပဲ့ထင်းတဲ့ဒုံးကျည်တစ်စင်းကိုအရှိတ်ကန်ယိုရန်ဘက်ကိုဥတီချထားပေမဲ့လောလောဆယ်မှာတော့ပြစ်လွတ်မဲ့ပုံမတွေ့ရသေးဘူးလို့အမည်မဖော်လို့တဲ့ဂျပန်အစိုးရသတင်းမြင့်ရင်းမြစ်တစ်ခုကပြောပါရယ်။ဒီမစ်ဆိုင်းဒုံးကျည်ဟာတာလက်ပြစ်မူဆူရန်မစ်ဆိုင်းဖြစ်ပုံရပြီးမြောက်ကိုရီးယားအနေနဲ့ပြီးခဲ့တဲ့ဧပြီလတုန်းက၃ချိန်စမ်းသပ်ဖို့ကြိုးစားခဲ့ပေမဲ့မအောင်မမြင်ဖြစ်ခဲ့ရတဲ့မစ်ဆိုင်းဒုံးကျည်နဲ့အဆင်တူပါရယ်။ပြီးခဲ့တဲ့မေလတုန်းကလည်းမူဆူရန်မစ်ဆိုင်းဖြစ်ဖို့များတဲ့ဒီနောက်ထပ်စမ်းသပ်ပစ်လွတ်မှုတစ်ခုကိုမြောက်ကိုရီးယားကလုပ်ခဲ့ပါသေးတယ်။အဲ့ဒီဒုံးကျည်ဟာကီလိုမီတာ3000ကနေ4000အထိရောက်အောင်ပြင်နိုင်ပြီးတော့တကယ်လို့အအောင်မြင်မြင်သာစမ်းသပ်နိုင်ခဲ့မယ်ဆိုရင်တော့ဂျပန်တရုတ်နဲ့အမေရိကန်ဂွမ်ကျွန်းတွေအထိရောက်နိုင်ပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းဒုံးကျည်ပစ်လွတ်လာနိုင်တဲ့အပေါ်မှာဂျပန်စစ်တပ်ကတက်လှမ်းထားပြီးဂျပန်နိုင်ငံကိုဥတီပစ်ခတ်တဲ့ဘယ်လက်နက်ကိုမဆိုပစ်ချဖို့ Patriot ဒုံးခွင်းတုံးတွေကိုဂျပန်ရေတပ်ကလည်းဒီအသင့်အနေထားမှာပြင်ထားဖို့ညွှန်ကြားထားတဲ့အကြောင်းအစိုးရသတင်းရင်းမြစ်တစ်ခုကပြောပါရယ်မြောက်ကိုရီးယားအစိုးရအနေနဲ့နျူကလ িয়ার နဲ့ပဲ့ထင်းတဲ့ဒုံးကျည်နည်းပညာတိစောက်တာတွေမလုပ်ဖို့ကုလသမဂ္ဂလူကြွေးရေးကောင်စီကတော့တားမြစ်ထားတာပါရှင
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ခရီးသည်28ယောက်ကိုသူတို့အဖွဲ့ကပြန်ပြီးဆဲဖမ်းဆီးသွားခဲ့တာလို့အာဖဂန်တာလီဘန်အဖွဲ့ကပြောပါရယ်ဒါကတော့အာဖဂန်မှာလူတွေအများပြားဖမ်းဆီးခေါ်ဆောင်ခံရတဲ့နောက်ဆုံးဖြစ်ရပါအာဖဂန်လွန်ကြိုးရေးတပ်ဖွဲ့တွေနဲ့တပုံတွေကြားပြန်လည်တိုက်ခိုက်မှုတွေရှိနေတဲ့ဟဲလ်မန်ပြည်နယ်မှာဒီကနေ့မနက်စောပိုင်းကဒီဖြစ်ခဲ့တာပါလန်နေတွေအများပြားကင်ဆောင်လာတဲ့လူတွေကအနီးအနားဂီရော့ခ်ခရိုင်ကပတ်စကာတချို့အပေါင်းဝင်ကား14စီးကိုရက်ခိုင်းပြီးပါလာတဲ့ခရီးသည်ဒါဇင်နဲ့ချီကိုပြန်မေးဆွဲသွားကြောင်းဒေသဆိုင်ရာပို့ဆောင်ရေးဌာနအကြီးအကဲအဗ်ဒူဂါဖူတာကီကပြောပါရယ်ဖမ်းဆီးခံရသူတွေကအများစုကိုနောက်ပိုင်းမှာပြန်လွှတ်ပေးခဲ့ပြီးသူတို့လိုရာခရီးဆက်နိုင်ဖို့အတွက်တောင်ပိုင်းကန်နာဟာနဲ့အနောက်ပိုင်းဟီရတ်ပီနရီကိုဆက်ထားတဲ့အဝေးပြေးလမ်းမကြီးပေါ်မှာပြန်လွတ်ပြီးခဲ့တဲ့အကြောင်းလဲသူက VOE ကိုပြောရတယ်။ပြမေးဆွဲခံရသူရေအတွက်အတိအကျနဲ့ဘယ်လူမျိုးတွေဆိုတာတော့တိကျမသိရဘူးလို့တော်ခီကပြောရတယ်။ပတာလီဘန်အဖွဲ့ပြောခွင့်ရကတော့အခုပြန်ပေးဆွဲမှုဟာသူတို့လက်ချက်လို့ဆိုပြီးအစိုးရအဖွဲ့အစည်းတွေဒါမှမဟုတ်အာဖဂန်လုံခြုံရေးအဖွဲ့တွေနဲ့ဆက်စပ်မှုမရှိတဲ့ခရီးသည်တွေကိုအစောပိုင်းစုံစမ်းစစ်ဆေးပြီးတဲ့နောက်ပြန်လွှတ်ပေးခဲ့တယ်လို့ဆိုပါတယ်။ကဘူးအစိုးရနဲ့အဆက်အသွယ်ရှိသူတွေအဖြစ်တန်တရားရှိသူ29ယောက်ကိုတော့ဆက်ပြီးတော့ဖမ်းထားတယ်လို့ဆိုပါတယ်ခင်ဗျာ။
မြန်မာအင်းဒီချင်းတရုတ်နိုင်ငံတောင်ပိုင်းမှာမုတ်တုံမိုးအကြီးကျယ်ရွာ300ကနေရေလွှမ်းမိုးမှုတွေနဲ့မြေပြိုရာတွေကြောင့်လူပေါင်း42ယောက်သေဆုံးပြီးတော့အများအပြားပျောက်ဆုံးနေပါဗျ။လူပေါင်း3000ကျော်ရေကြီးတဲ့တံကိုခန်းစားနေရပြီးစီးပွားရေးအရာထိခိုက်ဆုံးရှုံးရတာတွေလည်းရှိနေပါဗျ။ကျင်းရှိပြည်နယ်ပိုယန်းမြို့နယ်မှာမိုးအပြင်းထန်ရွာခဲ့ပြီးတဲ့နောက်ထင်းနေနာနေညနေပိုင်းကရေလောင်ကန်တစ်ခုပေါက်ကျခဲ့တာကြောင့်လူပေါင်း 13000 လောက်ဘေးလွယာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့လည်းဒီတရုတ်အစိုးရစင်ဝါသတင်းကဖော်ပြပါဗျ။ဂျပန်နိုင်ငံတောင်ပိုင်းကူမာမိုတိုအရက်မှာတော့ဒီတနင်္လာနေ့ညလုံးပေါက်မိုးအပြင်းထန်ရွာသွန်းခဲ့တာကနေရေကြီးပြီးမြေပြိုတာကြောင့်ဒီကနေ့မနက်ပိုင်းအချိန်ထိသေဆုံးသူ4ဦးရှိပြီးတော့2ဦးပျောက်ဆုံးနေတဲ့အကြောင်းဂျပန်ရုပ်သံ NHK ကကြေညာပါတယ်။ဒီတော့အတွင်းအင်ဒိုနီးရှားနိုင်ငံမှာတော့ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကရွာသွန်းခဲ့တဲ့မုတ်တုံမိုးကြောင့်ရေကြီးရေရှမ်းတာတွေနဲ့မြေပြိုတာတွေအတွင်းမှာသေဆုံးပျောက်ဆုံးနေသူတွေကိုကယ်ဆယ်ရေးလုပ်သားတွေကဆက်လက်ရှာဖွေနေကြပါတယ်။ဒီနေ့တတိယမြောက်နေ့ရှာဖွေကယ်ဆယ်ရေးဆက်လုပ်နေတာနဲ့အမျှတေဆုံးသူ43ဦးနဲ့ပျောက်ဆုံးသူ18ဦးရှိနေတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဂျမူးမြို့မှာလည်းဒီကနေ့မိုးအပြင်းထန်ရွာသွန်းတာကြောင့်ရေမြောင်းတစ်ခုပြက်ကျပြီးတော့ဒီအပိပိဆိုင်ရာယောဂနေကျင်းပဖို့အတွက်လူတွေရာနဲ့ချီစုဝေးနေကြတဲ့အားကစားရုံတွေအထိရေတွေရှက်တက်ခဲ့တာကြောင့်ပွဲပြက်ခဲ့ရပါတယ်ရှင်။
ကုလသမဂ္ဂရဲ့အပိထောက်ခံမှုနဲ့ဒုတိယအကြိမ်မြောက်ကျင်းပတဲ့အပြည်ပြည်ဆိုင်ရာယောဂနေ့ကိုဒီကနေ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဝှမ်းမှာဆင်နွှဲကြပါရယ်အိန္ဒိယနိုင်ငံမြောက်ပိုင်းချန်ဒီဂရက်မြို့မှာလူ3000လောက်ပါဝင်ပြီးတော့အပြည်ပြည်ဆိုင်ရာယောဂနေ့အထိမ်းအမှတ်စုပေါင်းယောဂကျင့်ကြတာမှာဝန်ကြီးချုပ်မိုရီကိုရိုင်းအာတက်တေရောပါဝင်ဆင်နွှဲခဲ့ပါရယ်ယောဂလုပ်တဲ့အလေးချင်းကိုကျန်းမာရေးအတွက်ကောင်းစေပြီးဘာသာဇွဲကင်းတဲ့အလေးချင်းတစ်ခုအဖြစ်မစ္စတာမိုရီဆွဲမြဲလှုပ်လာခဲ့တာပါဒီကနေ့ယောဂနေ့အထိမ်းအမှတ်ဆင်နွှဲတာမှာတော့တာမန်အားဖြင့်ယောဂလုပ်လို့လှုပ်တာမရှိတဲ့နေရာတွေမှာပါယောဂလုပ်ခဲ့ကြပါတယ်မွန်မိုင်းမျိုးတင်မောချင်းကလွန်တင်ထားတဲ့စစ်သင်္ဘောပေါ်မှာရေတသားတစ်တောင်းတစ်ထောင်လောက်စူဝေးယောဂလေ့ကျင့်ခဲ့ကြသလိုအိန္ဒိယလေကြောင်းလိုင်းတစ်ခုကလည်းသူတို့ရဲ့လေယာဉ်ခီးစဉ်တစ်ခုကိုခီးသွားနေတဲ့အတူယောဂကျင့်ပြီးစခဲ့ပါတယ်ဩစတြေးလျနိုင်ငံဆစ်ဒနီဟာဘာတရာကြီးပေါ်မှာယောဂလေ့ကျင့်ခန်းနှစ်သက်သူတွေလည်းစူဝေးလေ့ကျင့်ခဲ့ကြပါတယ်မြန်မာနိုင်ငံမှာဆိုရင်လည်းအပြည်ပြည်ဆိုင်ရာယောဂနေ့ကိုဒီလ19ရက်နေ့ကအိန္ဒိယတန်ယုံရဲ့အစီအစဉ်နဲ့ရန်ကုန်တက္ကသိုလ်ဆင်တူခမ်းမမှာကျင်းပခဲ့ပြီးမန္တလေးမြို့မှာလည်းအိန္ဒိယကောင်စစ်ဝင်ချုပ်ယုံရဲ့အစီအစဉ်နဲ့ကျင်းပခဲ့ပါတယ်။ဒီနေ့အပြည်ပြည်ဆိုင်ရာယောဂနေ့ကိုတော့ကမ္ဘာနိုင်ငံပေါင်း135နိုင်ငံမှာကျင်းပခဲ့ကြပါတယ
်။မတန်ဆွဲအားကစားသမားတအူးနဲ့သူ့ရဲ့ရုပ်ပိုင်းဆိုင်ရာကျန်းမာရေးအတွက်ကုသဆောက်ရှောက်ပေးသူတို့ဒီတနင်္ဂနွေနေ့တွင်ကတနက်နေ့ချိန်လူရက်ခံရပြီးရီယိုမာဒီလုံခြုံရေးတင်းချက်ဖို့ဩစတြေးလျအိုလံပစ်ကော်မတီကတောင်းဆိုလိုက်ပါတယ်။အားကစားသမားတွေနောက်ထပ်အနာတရထိခိုက်တာမျိုးမဖြစ်ခင်ရီယိုကအားကစားကော်မတီအနေနဲ့ခက်မြမြန်လုံခြုံရေးတိုးမြှင့်ပေးဖို့လိုအပ်တဲ့အကြောင်းဒီကနေ့မှပဲဒီစာရေးသားတောင်းဆိုခဲ့တယ်လို့ဩစတြေးလျအိုလံပစ်အဖွဲ့ရဲ့မစ်ရှင်အကြီးအကဲခီတီချီလာကပြောပါတယ်။ပတ်သက်ဆွဲအားကစားသမားလီဆာချတ်ချ်နဲ့သူ့ရဲ့ဒီစာမရေးဆောက်ရှောက်သူဆေရာရော့စ်တို့ရီယိုပန်းချံမှာစပိန်စီးနေတဲ့အချိန်အမျိုးသားနှစ်ယောက်ကဒီတနက်နဲ့ချိန်ပြီးတော့ပတ်စံတောင်းခဲ့တာပါမျိုးသမီးနှစ်ဦးကသူတို့မှာပတ်စံမပါဘူးလို့ပြန်ပြောတဲ့အခါမှာအဲ့ဒီလူရဲသူတွေကသူတို့ကိုတွန်းလှည့်ပြီးတော့စပိန်တွေကိုယူသွားခဲ့ပါတယ်အသက်48နှစ်အရွယ်ထက်ချာဘိန်းတက်ကလထိုင်ဘောကနေကစားတဲ့ဘတ်စကတ်ဘောနဲ့ရွက်တိုက်လှီပြိုင်ပွဲဝင်ကြော်ကြတဲ့အားကစားသမားတဦးဖြစ်ပါတယ်ရှင
်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဗျူတွင်နဲ့ကိုအောင်တို့ကကြေညာခဲ့ကြတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းလှော့တဲ့ပုဒ်ကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်။ဗြိတိန်နိုင်ငံရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမဲ့လူမှုစန္ဒခံယူပွဲကျင်းပဖို့နှစ်ရက်ပဲလိုတော့ပေမဲ့မဲဆန္ဒရှင်တွေက EU ဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ဆက်ရှိနေဖို့ထောက်ခံမလား၊ကန့်ကွက်မလားဆိုတာတွေ့လို့မရသေးပါဘူး EU အဖွဲ့ဝင်အဖြစ်ထောက်ခံတဲ့လွတ်တော်မှတ်တူအရင်သတင်းပတ်ကအသက်ခံရပြီးနောက်မှာအရင်ကကန့်ကွက်ခဲ့သူတွေသဘောထားပြောင်းကုန်ကြပါတယ်အချိန်၄အပြည့်စုံကို VOA သတင်းတော့ဇလတ်တစ်ဇဟုတ်သတင်းပေးပို့ထားတာကိုမအေးတန်နာကျော်ကပြောပြမှာဖြစ်ပါတယ
်ဗြိတိန်နိုင်ငံမှာတင်းတင်းနာနေလွတ်တော်ပြန်ပြီးတော့စတင်ချိန်မှာပြန်လာကြတဲ့ဥရေပြူအမတ်တွေကနိုင်ငံရေးရည်ချက်နဲ့တက်ခံလိုက်ရပုံရတဲ့ Labour Party အမတ် Joe Cox ကွယ်လွန်မှုအတွက်ဝန်ထဲကြောင်ပြောကြားခဲ့ကြပါတယ်။ Miss Cox ကစူးစီးဖို့ပြောကြားခဲ့တာကိုဝန်ကြီးချုပ် David Cameron ကကိုးကားပြီးတော့အခုလိုပြောသွားပါတယ်
။ For in remembering Joe, we show today what she said in this house to be true and I know it'll be quoted many times today.
Joe မရကွန်ပျူတာနေနဲ့ဒီလွတ်တော်ထဲမှာ तू ပြောခဲ့တာကမှန်ကန်တယ်ဆိုတာကိုဒီကနေ့ပြသတာပါ။ तू ပြောသွားတာကိုပဲဒီနေ့အချင်းချင်းထပ်ပြောကြပါမယ်။ तू ကပြောပါတယ်။ထင်တာနဲ့ကျွန်တော်တို့ပို့ပြီးစူးစီးကြပါတယ်။ရှိနေတဲ့ကွဲပြားမှုတွေထက်ဘုံတူညီမှုတွေကပုံများပါတယ်လို့သူကပြောပါတယ
်ဗြိတိန်နိုင်ငံသားတွေကြားမှာလဲသူတို့ရဲ့အမတ်တွေလိုပဲ EU အဖွဲ့ဝင်အဖြစ်နဲ့ဆက်ရှိနေရေးမနေရေးကနှစ်ချမ်းခွဲနေတာပါဝင်ကြီးချုပ်ကတော့ EU ကနေမထွက်ဖို့စိတ်အားထက်ထက်တန်တန်နဲ့ဖြောင်းပြပြောဆိုနေပေမဲ့လဲသူ့ရဲ့ conservative အဖွဲ့တွေကတချို့အမတ်တွေကတော့ EU ထဲမှာဗြိတိန်ပါနေတာဟာနိုင်ငံရဲ့ကိုယ်ပိုင်အချုပ်အခြာအာဏာအများစုကိုဆုံးရှုံးနေစေတယ်လို့ပြောပါတယ် conservative party အမတ် Boris Johnson ကအခုလိုဆိုပါတယ်
There's nowhere else in the world that is engaged in this kind of experiment of fusing countries together.
ဥရောပပြည်ထောင်စုဆိုတာမျိုးအင်အားသိပ်ကြီးတဲ့တိုင်းပြည်တစ်ခုဖြစ်အောင်နိုင်ငံတွေကိုဒီလိုပေါင်းစည်းတာမျိုးကမ္ဘာပေါ်မှာဘယ်နေရာမှမမလုပ်ဘူးဆိုတာပြောပြရစီ။ဒါဟာဒီမိုကရေစီကိုဆန့်ကျင်တာဖြစ်ပါတယ
်။ဗြိတိန်နိုင်ငံသားအများအပြားကတော့တခြားနိုင်ငံတွေကနေပြီးတော့ဗြိတိန်ကိုပြောင်းရွှေ့အခြေချနေထိုင်မှုတွေကနိုင်ငံရဲ့လူမှုဖူလုံရေးစနစ်ကိုဝင်ပြီးစေမှာကြောက်ပြီးတော့ဥရောပတမကအစည်းအမြင်အရရွှေပြောင်းနေထိုင်သူတွေကိုဝေဖန်ကြလက်ခံရမယ့်ကိစ္စကိုကန့်ကွက်ကြတာပါ။ဒါမဲ့လည်းအဲ့ဒီကိစ္စထက်ပိုပြီးတော့ EU ကနေထွက်လာရင်ကြုံရမယ့်စီးပွားရေးအရာနင့်နာမှုတွေကပိုပြီးတော့ဆူနိုင်ပါတယ်။ဟောင်ကောင်ကအစည်းအဝေးပညာရှင် Mark Mobius ကအခုလိုသုံးသပ်ပါတယ
်။ The impact will largely be negative because Britain in Europe means that you have one trading block
Britain က EU ထဲမှာပါနေတာဆိုတာကကုန်သွယ်ပတ်နိုင်ငံအုပ်စုကြီးထဲမှာပါဝင်နေတာဆိုတော့ EU ကနေထွက်လာရင်ဆုံးရှုံးမှုပိုများပါမယ်ဒီကနေပြီး EU နဲ့ကုန်သွယ်မှုလောက်ရတာပိုလွယ်တယ်လေဒါအပြင်တခြားရိုက်ခတ်မှုတွေရှိပါသေးတယ်ဒီတော့ခြုံပြောရမယ်ဆိုရင် EU ကထွက်တဲ့ကိစ္စကဆိုးရိုးနဲ့ကြုံရမှာပါ
အမေရိကန်အစိုးရကလည်းဗြိတိန်နိုင်ငံဥရောပတမက္ကရာမှာဆက်ရှိနေတာကိုထောက်ခံကြောင်းပြောထားပေမဲ့တနင်္လာနေ့ကတော့အဲ့ဒီအဆုံးဖြတ်ချက်ကဗြိတိန်ပြည်သူတွေပဲချမှတ်ရမှာဖြစ်တယ်လို့အင်ဂျီရောကပြောသွားခဲ့ပါတယ်။အင်ဂျီရောပြောခွင့်ရသူ Josh Arness က
So the British people will decide what they believe is in the best interest of their country.
ဗြိတိန်ပြည်သူတွေအနေနဲ့သူတို့နိုင်ငံရဲ့အကျိုးအတွက်အကောင်းဆုံးလို့ယူဆတာကိုဆုံးဖြတ်ကြရမှာပါ။အမေရိကန်သမ္မတကတော့အမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားအတွက်အကောင်းဆုံးဖြစ်မဲ့ဟာကိုရှင်းရှင်းလင်းလင်းပြောထားပါတယ်။ဒီမှာကျွန်တော်တို့နှစ်နိုင်ငံကြားကတိတ်အေးပါတဲ့ဆက်ဆံရေးကိုလည်းတေချာထည့်သွင်းစဉ်းစားရမယ်လို့ထင်ပါတယ်
။ဗြိတိန်နိုင်ငံမှာအခုနောက်ဆုံးပြုတ်လုသွားတဲ့သဘောထားစစ်တမ်းကောက်ယူချက်အရာဆိုရင်ပြီးခဲ့တဲ့ဇာတာပတိနေ့မှာလွှတ်တော်အမတ် Miss Cox တက်ခံရပြီးခဲ့တဲ့က EU ကနေထွက်ဖို့စိတ်အားထက်သန်နေကြတာတွေအရှိန်ရော့သွားတာတွေ့ရပါတယ်။ဒါမှမဟုတ်လည်းမဲဆန္ဒရှင်အများအပြားကတော့ဒီကိစ္စကိုအခုထိမဆုံးဖြတ်နိုင်သေးပဲရှိနေကြပါတယ်ရှင်။
မင်းတနာကြောတင်ပြခဲ့တာပါအခုကစပြီးမြန်မာသတင်းလွှာတွေကိုဆက်တိုက်တင်ဆက်ပါမယ်မြန်မာအစိုးရရဲ့အစင်းမြင့်ခေါင်းဆောင်တူဖြစ်တဲ့ဒေါန်ဆန်းစုကြည်၃ရက်ကြာတွားရောက်မဲ့ထိုင်းနိုင်ငံခီးစဉ်တွင်သတင်းရယူနိုင်ရေးအကန့်အသတ်တွေရှိနေတဲ့အတွက်ပြည်တွင်းပြည်ပသတင်းမီဒီယာတွေအခက်ကြုံနေရပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ခီးစဉ်လုံခြုံရေးအတွက်အင်ရှင်ထိုင်းနိုင်ငံကသတင်းမီဒီယာတွေကိုပါကန့်သတ်မှုတွေထုတ်ပြန်လိုက်တယ်လို့မြန်မာအာဏာပိုင်နေနေနဲ့လဲသတင်းသမားတွေအတွက်စီစဉ်ပေးထားတာတွေဟာအားနည်းနေတယ်လို့သတင်းတောက်တွေကပြောဆိုနေတာပါဒေါန်ဆန်းစုကြည်ထိုင်းနိုင်ငံခီးစဉ်နောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆူမွန်ကပြောပြမှာဖြစ်ပါတယ
်ဟုတ်ကဲ့ပါကြာသပတေးနေ့မှာစတင်မဲ့ဒေါန်ဆန်းစုကြည်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်သတင်းယူမဲ့သတင်းတောက်တွေအနေနဲ့တသက်ရက်ရက်ဝတ်စားစီရင်မှုသတင်းတောက်အသုံးဆောင်ပစ္စည်းတွေကိုအကန့်အသတ်နဲ့သာယူဆောင်ကြဖို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ထုတ်ပြန်လိုက်တာပါသတင်းတောက်တွေအနေနဲ့ဧည့်သည်တော်ဒေါန်ဆန်းစုကြည်ကိုလူတွေ့မေးမြန်း권မရှိသလိုဝန်ကြီးချုပ်ပရာယွတ်ချန်အိုချာနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့မေးခွန်းထုတ်ခွင့်ပေးမှာမဟုတ်ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်ကိုလိုက်ပါသတင်းယူမဲ့ထိုင်းခြေဆိုင်အေယာဝတီသတင်းတောက်မတ်ငိမ့်ငိမ့်ကတော့သတင်းတောက်တွေအပေါ်ကန့်သတ်မှုတွေနဲ့အတူထိုင်းအနာပိုင်းနေဘက်ကလုံခြုံရေးအစီအမံတွေကိုအခုကတည်းကစတင်ပြင်ဆင်နေပြီလို့ပြောပါတယ်
ခါကကကိုကဒီပေါ့နော်ဘလို့လို့ရမလဲဆိုတဲ့ဟာကိုဟိုတေချာမသိရဘူးမှာဟိုဟိုလူမေဒီလူမေတမရယုံကိုမေးလိုက်နိုင်ငံသားရေးယုံကိုမေးလိုက်ပေါ့အကုန်လိုက်ပေးရတယ်မှာအဲ့ဒီဟာနဲ့ပတ်သက်ပြီးတော့လေဒါပေမဲ့တိတိကျကျတော့ဘာမှမရဘူးနောက်ဆုံးဒီနေ့အထိသိရတာကဟိုထိုင်းကခွင့်ပြုရင်လက်ယူလို့ရတယ်ဟိုထိုင်းကလည်းသူကြေညာထားတဲ့အတိုင်းပဲမီဒီယာတွေဆိုလို့ရှိရင်အစိုးရမီဒီယာဆိုလို့ရှိရင်ဟိုပေါ့နော်ဘယ်ဘယ်နေရာတွေမှာလက်ယူလို့ရတယ်ပြည်မမီဒီယာတွေဆိုလို့ရှိရင်တော့ဘယ်ပိုင်းတွေမှာလက်ယူလို့ရတယ်ဆိုတော့ဟိုထုတ်ပြန်ချက်ထုတ်လိုက်တယ်ပေါ့နော
်မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်ပင်ခံရဲ့ခီးစဉ်အတွင်နိုင်ငံမှာရုပ်မြင်သံကြားဌာန MRTV တခုတည်းကိုသာလိုက်ပါသတင်းယူခွင့်ပြုထားတဲ့အတွက်ပြည်တွင်းပြည်ပသတင်းမီဒီယာတွေသတင်းရယူနိုင်မှုအခက်ကြုံနေကြရတာပါခီးစဉ်မှာလိုက်ပါသတင်းယူနိုင်အောင်မြန်မာအစိုးရတာဝန်ရှိတဲ့သူတွေဘက်ကလည်းလိုအပ်တဲ့ပံ့ပိုးမှုတွေမရှိဘူးလို့လည်းအေယာဝတီမဂ္ဂဇင်းသတင်းတောက်မငိမ့်ငိမ့်ကပြောပါတယ
်ဟို delegation နဲ့ကြတော့အစိုးရပိုင်းမီဒီယာ MRTV တခုပဲ live ရှိတယ်လေကြံကြားရေးရနေပြီးတော့ဒီဟာကိုကြံကြားပြီးတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ရဲ့နိုင်ငံတော်စီစဉ်မှာတော့ပြည်မမီဒီယာတွေ live ခွင့်ရှိမယ်ဆိုတဲ့ဟာမျိုးပေါ့နော်ခွင့်ပြုမယ်ဆိုရင်တော့ပိုကောင်းတာပေါ့မှာရဲ့လို့လည်းကိုနဲ့ကိုတည်တာပေါ့ဘယ်လိုလုပ်ရမယ်ဆိုတဲ့ဟာမျိုးပေါ့နော်တည်ရတာပေါ့
မြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုတွေအဆုံးသတ်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရက်သားအစိုးရတရက်တက်လာချိန်မှာပဲထိုင်းနိုင်ငံမှာကတော့စစ်တပ်ကအာဏာသိမ်းပြီးအစိုးရအဖြစ်အုပ်ချုပ်နေတဲ့အတွက်အိနီချင်းနှစ်နိုင်ငံရဲ့အခြေအနေဟာပြောင်းပြန်ဖြစ်နေပြီလို့အများရဲ့အဝေးပန်ခံနေရတာပါဒါပေမဲ့လည်းမြန်မာနိုင်ငံကိုယ်တိုင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေကိုပံ့ပိုးမှုတွေမှာတော့အားနည်းနေတုံးပဲလို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကမြင်ပါတယ်
။ပြန်ကြားရေးမှာလည်းဆရာဖင်မြင့်တယောက်ပဲသူကဟိုဝင်လာတာရှိတယ်။ကျန်တာအကုန်လုံးကအရင်အစိုးရခေတ်ကဟိုတာဝန်ထမ်းဆောင်ခဲ့ဘူးတဲ့အဲ့ဒီဝန်ထမ်းတွေကြီးပဲ။ဆိုတော့အဲ့ဒီဝန်ထမ်းတွေအနေနဲ့ဒီလိုမျိုးဟိုသတင်းတွေထုတ်ပြန်ပေးရမှာနောက်ပြီးတော့မှအခုလိုနိုင်ငံခြားခီးစဉ်တွေမှာအထင်းလိုက်ယူရတဲ့အတွက်ကိစ္စတွေစီစဉ်ပေးရမှာသူတို့ဟိုအကျွမ်းတဝင်မရှိသေးဘူးလို့ထင်တယ်လေဆိုတော့ဒီလိုခြေနေမျိုးတွေရှိနေသေးတဲ့အခါကျတော့သူတို့အနေနဲ့ဒါကိုကောင်းကောင်းကင်တွယ်လို့မရသေးဘူးလို့တော့အဲ့ဒါလိုပဲထင်တယ်။နောက်သိမ့်မကြခင်မှာတော့သူတို့ဒါတွေနဲ့ပတ်သက်လို့လုပ်တဲ့ကင်တဲ့စီမှာ ဟိုပို့ပြီးတော့အဆင်ပြေသွားမယ်လို့ထင်ပါတယ်အဲ့
ဒါ။ဂျာတာပရင်းနေ့ကနေစနေနေ့အထိ၃ရက်ကြာဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်မှာတော့တန်းနဲ့ချီရှိနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့အရေးကိုယ်တိုင်သိနိုင်အောင်လို့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်ကထန်ဟင်းဒုက္ခသည်စခန်းကိုလည်းတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။ဒုက္ခသည်စခန်းကိုတွားရောက်တဲ့ခီးစဉ်မှာတော့အစိုးရပိုင်းသတင်းမီဒီယာတွေကသာသတင်းယူခွင့်ပေးမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ထိုင်းဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်နှစ်နိုင်ငံအကြားသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ရှိနေချိန်မှာပဲထိုင်းနိုင်ငံကအစိုးရမဟုတ်တဲ့ NGO အဖွဲ့23ဘွဲ့ကတော့ဒဝဲအထူးစီးပွားရေးဆောင်တန်လွင်မြစ်ပေါ်ရေကာတာဆောက်လုပ်မဲ့အစီအစဉ်တွေအပါအဝင်နှစ်နိုင်ငံပူးတွဲဖွံ့ဖြိုးရေးစီမံကိန်းတွေဟာဒေသခံလူမှုအတိုင်းဝိုင်းတွေအပေါ်စိုးကျိုးတွေရိုက်ခတ်လာနိုင်တယ်ဆိုပြီးဆိုင်းငံ့ထားဖို့ကိုလည်းတောင်းဆိုနေကြပါတယ်ရှင
်။မဆုမွန်စူးစီးတင်ပြခဲ့တာပါဒီအကြောင်းနဲ့တစ်ဆက်တည်းတင်ပြချင်တာကထိုင်းနိုင်ငံကိုရောက်လာမဲ့နိုင်ငံတော်ဤအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ဇွန်လ23ကနေစတင်မဲ့3ရက်ကြာခရီးစဉ်အတွင်းမှာထိုင်းနိုင်ငံအတွင်းကမြန်မာရွှေပြောင်းအလုသမား3သန်းကျော်အတွက်အကာအကွယ်ရရှိနိုင်ရေးဆောင်ရွက်ပေးဖို့ရွှေပြောင်းအလုသမားအရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကဒေါအောင်ဆန်းစုကြည်ကိုအိတ်ဖွင့်ပေးစာပေးအပ်တာမျိုးတွေလှုပ်ဆောင်ဖို့ရှိတယ်လို့ဆိုပါတယ် VOA သတင်းတော်မအေးမာကသတင်းပေးပို့ထားတာပါ။
ထိုင်းနိုင်ငံကိုဒီသတင်းပတ်ထဲလာရောက်မဲ့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရဲ့ဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာမြန်မာရွှေပြောင်းလူသမားတွေကိုဥပဒေအရအကာအကွယ်ပေးဖို့ထိုင်းအစိုးရကိုမြစ်တမ်းရက်ခံပြောဆိုချက်တွေသာမကလက်တွေ့ကျတဲ့အလုပ်တွေကိုလှုပ်ဆောင်ပေးဖို့အတွက်ထိုင်းနိုင်ငံမှာရှိတဲ့အလုပ်သမားရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကမျှော်လင့်နေကြတာပါ။ဆယ်စုနှစ်တခုကျော်ကြာထိုင်းနိုင်ငံတွင်းမှာလူပုံကူးခံရသူပေါင်း 8,000 လောက်ကိုကယ်ဆယ်နိုင်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့ထိုင်းနိုင်ငံတွင်းကမြန်မာလူသမားတွေအများစုနေထိုင်ရမှာအလုပ်သမားတွေကိုတည်တံ့အကူအညီပေးရင်းတွေထပ်ဖွင့်ဖို့အတွက်တောင်းဆိုသွားမယ်လို့ဆိုပါတယ်
။ခဏချင်းနဲ့ခဏဒီနေမှာအလုပ်သမားတွေအများဆုံးရှိတဲ့အဲ့ဒီကိုပြီးတော့မှအနေမတစ်ခုထားပြီးတော့မှစုစုပေါင်းအနည်းဆုံးရုံ၄၅ရုံလောက်ကိုမမာပြည်ကလူကုန်ကူးမှုတရှိနေနေရေးတက်ခွက်ကဒီအရုပ်သမတန်ရာရှိတွေထားတယ်လို့လေပါအတရှိလို့ရေးအတရှိပေါ့ထားမယ်ပြီးတော့မှလူမှုဝန်ထမ်းကပါမယ်အဲ့လိုပြည်နေပေါင်းများစွာမှအရုပ်သမပေါင်းများစွာကိုကျွန်တော်တို့တွေလိုအရုပ်သမကူညီစောင့်ဆောင်တဲ့ကော်မတီတွေနဲ့ပူးပေါင်းပြီးတော့မှဆောင်ရွက်ဖို့ပြအဲ့လိုဟိုအစိုးရကိုဒေးရိတ်ပြောမယ်ဒီနေရာမှာအလုပ်သမားတွေပါဖြစ်နေတဲ့ရှိုးတာကိုကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်ဖို့အတွက်တကယ်ကိုလက်တွေ့ကျတဲ့အစီအစဉ်လေးတွေချနိုင်ဖို့အတွက်ဒေါက်ဆန်းစုကြည်ပြောခဲ့ဖို့အတွက်တော့ကျွန်တော်တို့မေတ္တာခံ
ဒါအပြင်ဒီလိုလှုပ်ဆောင်တဲ့အခါမှာလည်းတိုင်းပြည်ပြန်လဲထူထောင်ရေးကာလငွေကြေးအကျက်တဲတွေရှိနိုင်မယ်ဆိုရင်ထိုင်းနိုင်ငံတွင်းမှာရှိတဲ့မြန်မာလူသမားတွေပြန်ပို့တဲ့ဇီးရေးဖြစ်လွန်ခဲ့တဲ့2012ခုနှစ်တုန်းကတောင်းခံထားတဲ့ငွေကြေးတွေကိုအသုံးပြုပြီးအကူအညီပေးရတဲ့ကိုလှုပ်ဆောင်လို့ရရှိကြောင်းကိုလည်းဆက်ပြောသွားပါတယ်
။အဲဒီတိုင်းပြည်ပြန်လဲတခြားတဲ့ကာလမျိုးလိုငွေကြေးရန်ပုံငွေပေးမှလည်းလို့မေးကြရှိတယ်။ကျွန်တော်တို့မှာကိုယ်ပိုင်ပိတ်ဆိုင်ရှိတယ်။ဘယ်မှာရှိလဲဆိုတော့2012ခုနှစ်ကအမောင်းများစွာကဒီမြန်မာလူသမားတွေရှိကနေအလို့သမားဒီထိုင်းအလို့သမားဝန်ကြီးဌာနဟာအင်ပြန်စီဆိုပြီးတော့ဗန့်ငွေ1000စီကောက်ခံထားတာရှိတယ်။အဲ့ဒီငွေကိုအစိုးရအဖြစ်ဖြစ်တစ်ခါမှပြန်မတောင်းခဲ့ဘူး။ကျွန်တော်ဝန်ကြီးအလို့သမားဝန်ကြီးဌာနဒီကျွန်တော်တို့ဟိုမြန်မာအလို့သမားဝန်ကြီး3ပါးပြောင်းသွားပြီ3ပါးလုံးကိုကျွန်တော်စာရေးပြီးတော့တင်ပြခဲ့တယ်။ဒီကျွန်တော်တို့ဒီအတော်အတွင်းမှာလည်းပဲဒီတန်မကြီး30လောက်ရှိပြီကျွန်တော်တင်ပြတာဒီငွေကိုပိုက်ဆံပြန်တောင်းပေးပါ။ဒီငွေနဲ့ကျွန်တော်အလို့သမားကူညီတောင်းဆိုရမှုတွေသုံးလို့ရတယ်ဆိုတော့တယောက်မှမတောင်းဘူး။
မြန်မာလူသမားကူညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ AAC အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကတော့ထိုင်းနိုင်ငံတွင်းမှာဥပဒေပါလှုပ်အားကလစားပြီးမရရှိတာတွေနဲ့ပတ်သက်လို့ထိုင်းအစိုးရနဲ့တေးသေးချာချာဆွေးနွေးသွားစီခြင်းတယ်လို့ဆိုပါတယ်
။ထိုင်းအစိုးရကနေပြီးတော့လူသမားတွေကိုတန်းတူခွင့်ပြုပေးဖို့ကိစ္စတွေတနည်းကိုအစိုးရသတ်မှတ်ထားတဲ့300မရတဲ့ကိစ္စတွေကိုစော်စက်စုကြည်နေနဲ့အစိုးရအချင်းချင်းပြောပြနိုင်တယ်ဆိုရင်ကျွန်တော်တို့အဲ့လားလေးတွေကြောင်းလဲသွားမလားပေါ့။အခုကအလုပ်ရှင်ကနေလူသမားကိုခေါ်ခိုင်းတဲ့ခါကျရင်တရားဝင်လူသမားတွေမတုံ့မနဲ့တရားမဝင်လူသမားတွေတုံးတယ်။တကယ်တက်နာတက်လူဝင်ဖမ်းတဲ့ခါကျရင်လူသမားတွေဒါထောင်ကျပြီးတော့အလုပ်ရှင်ကတော့လုပ်ငန်းတွေဆက်လက်လုပ်ကင်နေတာတွေကိုကျွန်တော်တို့ကစာနဲ့ရေးပြီးတော့စော်စက်စုကြည်လက်ထဲကိုထည့်မယ်။သူကိုယ်တိုင်အဲ့ဒါလေးတွေကိုထိုင်းစိုးရကိုသူအနေနဲ့တင်ပြနိုင်မယ်ဆိုရင်ကျွန်တော်တို့ဘက်ကလာလာတကူကောင်းနိုင်မလားလို့ပြောလိုက်ချက်လေးဆိုထားထားတယ်ပေါ့
။ဒေါအောင်ဆန်းစုကြည်ရဲ့၃ရက်ကြာခီးစဉ်အတွင်းမှာတော့ပထမအဆုံးနေ့မှာထိုင်းနိုင်ငံက၅ပစုံခန့်မှမြန်မာလူသမားတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒုတိယနေ့မှာတော့ထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံဖို့ရှိတယ်လို့ထိုင်းတက္ကသိုလ်ကကျောင်းသားကျောင်းသူတွေကိုလည်းမြန်မာ ASEAN and the World The Way Forward ခေါင်းစဉ်နဲ့ဟောပြောပွဲလုပ်မယ့်အစီအစဉ်လည်းရှိပါတယ်။နောက်ဆုံး၃ရက်မြောက်နေ့မှာတော့ထိုင်းနိုင်ငံ Rajpuri ခရိုင်ထဲမှာရှိတဲ့ထန်ဟင်းစစ်ဘေးရှောင်ဒုက္ခသည်စခန်းကိုတွားရောက်မှာဖြစ်ကြောင်းကိုလည်းထိုင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်။
ဒီဝေသတင်းနောက်မေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြခင်ညာ9နိုင်ခွဲကျော်မှာဆွေးနွေးမဲ့ VOA တိုင်းရိုက်လီလိုင်းအစီအစဉ်မှာတော့တိုင်းသားလက်နက်ကင်နေနဲ့မြန်မာအစိုးရကြားညဉ့်ညံ့ရေးရဖို့ဆွေးနွေးနေတဲ့အခုလိုအချိန်မှာတိုင်းသားမြန်မာပြည်သူတွေကြားအတူရှင်တွဲနေဖို့အဆင်သင့်ဖြစ်နေပြီလားဆိုတဲ့အကြောင်းအရာတွေကိုဆွေးနွေးတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတော့လူအခွင့်အရေးအထူးကိုယ်စားလှယ်ရဲ့ခီးစဉ်အကြောင်းကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စရန်ဟီလီဟာအရက်ဖက်လူအဖွဲ့အစည်းတွေနဲ့ဒီကနေ့မှတွေ့ဆုံပြီးအစိုးရတည်လက်ထက်မှာလူအခွင့်အရေးအခြေအနေတွေကိုဆန်းစစ်နိုင်ရေးဆွေးနွေးခဲ့ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတော့မတ်တင်ကြီးလင်းကတင်ပြมาဖြစ်ပါတယ်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်မစ္စယန်ဟီလီရဲ့ဒုတိယနေ့ခရီးစဉ်မှာတော့အစိုးရတည်လက်ထက်မှာလူအခွင့်အရေးအခြေအနေတိုးတက်မှုတွေကိုတိုင်းတာနိုင်ဖို့အရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဒီနေ့ပါဝင်ဆွေးနွေးခဲ့တဲ့အမျိုးသမီးအရေးလှုပ်ရှားသူမတ်မေစပယ်ဖြူကအခုလိုပြောပါတယ်။
ဒီရဲ့ဒီဆက်နေရမယ့်တန်တန်တစ်နှစ်အတွင်းမှာအခုသွားတင်လည်းကြောင်းပြီဆိုတဲ့အခါကျတော့ဒီသွားတစ်ကိုလူခွင့်ရေးမြန်မာနိုင်ငံရဲ့လူခွင့်ရေးခြေအနေနဲ့ပတ်သက်ပြီးတော့တိုးတက်ကြောင်းလဲမှုရှိမရှိပေါ့ဘာတွေတိုးတက်ကြောင်းလဲမှုရှိရဲမရှိဘူးဆိုတာကိုကျွန်တော်တို့ရာဘယ်လိုတိုင်းတာမှာလဲပေါ့အဓိကကတော့ benchmark ပေါ့နော်တိုင်းတာနိုင်တဲ့ benchmark တွေကိုကျွန်တော်တို့အရက်ပြလုံမှုခဲ့ပြီးနေတဲ့အတူတကွသိနေတာဖြစ်ပါတယ်
ဒီကနေ့မနက်9နာရီခန့်ကရန်ကုန်မြို့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ရုံးမှာပဲအရက်ဖက်လူအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးကြားမှတန်းသူအခွင့်အရေးအမျိုးသမီးအရေးနိုင်ငံရေးအကျဉ်းသားတွေအရေးကျောင်းသားတွေအရေးဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာရေးသားထုတ်ဖော်ခွင့်စတဲ့အကြောင်းအရာတွေရဲ့တိုးတက်မှုတွေကိုဆန်းစစ်နိုင်ဖို့3နာရီကြာဆွေးနွေးခဲ့ကြပါတယ်အမျိုးသမီးအရေးလှုပ်ရှားသူမတ်မေစပယ်ဖြူကတော့သူ့အနေနဲ့အခုလိုအကြံပြုခဲ့တယ်လို့ဆိုပါတယ်
မြန်မာနိုင်ငံအစိုးရကလက်တလောပေါ့ Universal Periodic Review ပေါ့နော်ကျမတို့ဒီ UPR မှာမြန်မာနိုင်ငံအစိုးရကိုတခြားနိုင်ငံအစိုးရတွေကပေးကြတဲ့ recommendation တွေရဲ့ပြီးတော့အခုဒီ CEDO Committee ကမြန်မာနိုင်ငံအစိုးရကိုပေးထားတဲ့အစံထိတိုက်တွန်းချက်တွေအပေါ်မှာအခြေခံပြီးတော့ကျမတို့ခုလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ကျမတို့အမျိုးသမီးအဖွဲ့တွေဘက်ကနေဖြစ်တဲ့နယ်လို့ယူဆတဲ့အစံထိချက်တွေကိုbenchmark ထားပြီးတော့ကျွန်တော်တို့ဘက်ကလည်းအကြံပြုဆွေးနွေးခဲ့တယ်ပေါ့နော
်မစ္စယဟီလီဟာနေ့လယ်ပိုင်းမှာတော့88မျိုးဆက်ငိမ့်ချင်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကိုတွားရောက်တွေ့ဆုံခဲ့ပြီးငိမ့်ချင်းရင်းလုပ်ငန်းစဉ်နဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးရခိုင်ပြည်နယ်တွင်တရားဥပဒေစိုးမိုးရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့ကြပါတယ်လက်ရှိအပြောင်းလဲကာလအတွင်းပြည်တွင်းပြည်ထနာတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြည့်ရှင်းကြရမှာကုလသမဂ္ဂအနေနဲ့ပူးပေါင်းပါဝင်ဖို့အကြံပြုခဲ့တယ်လို့88မျိုးဆက်ငြင်းချမ်းရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုချင်မီကအခုလိုပြောပါတယ်
။အဓိကတော့ဗျာကျွန်တော်တို့အတွင်းကပြည်ထနာတွေကတော့ကျွန်တော်တို့ပဲဖြည့်ရှင်းရမှာပါ။ဒါပေမဲ့ဟိုကုလသမဂ္ဂအဖွဲ့အစည်းနဲ့တဆင့်ပေါ့ကျွန်တော်တို့နိုင်ငံမိသားစုကဝန်ဝန်ကူညီပေးရမယ့်အခြေအနေရှိနေတယ်ဗျာ။အဲ့ဒါတွေကိုကျွန်တော်တို့ကတော့ကြံစည်ဆွေးနွေးတာပါပဲ။ဆိုတော့ကျွန်တော်တို့ကအတိုင်းမှာအခုအပြောင်းလဲဖြစ်စဉ်ကာလတွေမှာဟိုငင်းငင်းငင်းနဲ့ကျွန်တော်တို့ကြောင်းလဲနိုင်တဲ့ဥစ္စာကြီး။နောက်ပြဿနာတွေကိုကျွန်တော်တို့ဥပပေါင်းနဲ့ပဲငင်းငင်းငင်းဖြေရှင်းနိုင်တဲ့ဥစ္စာကြီးပေါ့။အဲ့ဒါတွေကိုကျွန်တော်တို့နိုင်ငံတကာကနေဝန်ဝန်ပြင်နိုင်ဖို့အတွက်ကျွန်တော်တို့အကြံပြုဆွေးနွေးတာရှိပါတယ်။ကျွန်တော်တို့ကအချက်လက်တွေပေးတာလည်းရှိပါတယ်
။မစ္စယန်ဟီလီဟာဒီခရီးစဉ်တွေမှာရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။လာမယ့်သတင်းပတ်အတွင်းမှာလည်းမြန်မာနိုင်ငံလူအခွင့်အရေးကော်မရှင်နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီ American တန်ကအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။မကြာခင်မှာ American နိုင်ငံရေးအကြောင်းဒီကောင်းစရာနဲ့ VOA တိုင်းရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းတို25 32 51တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ချင်းည9နိုင်ွယ်ရှိပါပြီ VOA အင်္ဂါနေ့ညပဲအစီအစဉ်တွေကိုည10နိုင်ဒီလိုင်းမီတာ25 kHz 11965လိုင်းမီတာ32 kHz 9329လိုင်းမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ွယ်အတွင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာနဲ့ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါအခုတော့ဦးသိန်းထိုင်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာအစီအစဉ်ကိုနားဆင်နိုင်ပါပြီ
အော်လန်ဒိုမြို့နိုင်ကလပ်မှာဆိုးဝါးသုံးပြစ်ခတ်မှုကြီးဖြစ်ပွားခဲ့တာတပတ်ရှိသွားပြီးတဲ့နောက်အမေရိကန်ထက်လွတ်တော်အနေနဲ့အကြမ်းဖက်သမားလိုတန်တရားရှိသူတွေကိုတနက်ရောင်းချခွင့်ပေးပင်တာတနက်ဝယ်မဲ့သူတွေရဲ့အကြောင်းစုံစမ်းစစ်ဆေးတာတွေလုပ်ရေးအဆိုပြုချက်တော်တော်များများမဲခွဲဆုံးဖြတ်တော်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့လည်းဒီတနက်ကင်ခွင့်ထိကျုံရေးကိစ္စတွေကိုအော်လွတ်တော်မှာတည်ပြုနိုင်မယ်တည်မပြုနိုင်မှုဆိုတာမသေးကြပါဘူး။အော်လွတ်တော် Republican အမတ်အများစုကတော့အော်လန်ဒိုမြို့ပြစ်ခတ်မှုနဲ့ပတ်သက်ပြီးအားစစ်ဆွံ့ရောက်တွေကိုအားကျနေတဲ့ပြည်တွင်းကဂျမ်းဖက်လုံရက်ပေါ်မှာပဲအပြစ်ဖို့နေပါတယ်။နိုင်ကလမှာပြစ်ခတ်မှုဖြစ်ပေါ်ပြီးတပတ်ပြည့်တဲ့နေ့ဖျားเจ้าတွေကအောင်းမေဝဲခေါင်းလောင်းတွေထိုးနေကြသလိုကြံရည်သူမိသားစုတွေလည်းပန်းနေချပြီးတည်ဆုံသူတွေအတွက်ဆူတောင်းနေကြပါတယ်။ဒီမိုကရက်ထက်လွတ်တော်မတ်ခရစ်မာဖီကတော့အခုလိုပြောပါတယ်
။ We've done nothing.
ကျွန်တော်တို့ဘာမှအရေးယူဆောင်ရွက်နိုင်ခြင်းမရှိပါဘူး။ဘာမှမလုပ်နိုင်သေးတာပါ။အပြစ်မဲ့သူတွေတည်ဆုံအသက်ခံရတာတော်လောက်ပါပြီ။အထက်လွှတ်တော်အတွင်းမှာဒီကိစ္စမလုံမရှားနေခဲ့တာလေတော်လောက်ပါပြီ
။ Republican တွေဘက်ကတော့တနက်ကင်ခွင့်ထိန်းချုပ်ရေးကိစ္စမှာဥတီချက်လမ်းကြောင်းလွဲနေတဲ့ဆိုပြီးခုခံကာကွယ်ပြောဆိုနေပါတယ်။ Republican ထက်လွှတ်တော်အမတ်John Cornyn ကအခုလိုပြောပါလေ
We need a strategy to defeat ISIS.
ခုလိုပြည်တွင်းမှာတိုက်ခိုက်မှုတွေပေါ်လာအောင်မြောက်ထိုးအားပေးနေတဲ့ ISIS စစ်သွေးကြတွေကိုအနိုင်တိုက်ဖို့မဟာဗျူဟာတွေကျွန်တော်တို့လိုအပ်ပါတယ
်ဒီလိုပြောပေမဲ့လည်းမဲခွဲဆုံးဖြတ်ဖို့ Republican အမတ်တွေဘက်ကသဘောတူခဲ့ပါလေ Democrat ထက်လွတ်တော်အမတ် Chris Murphy ကတော့အခုလိုတုံ့ပြန်ပြောဆိုပါလေ
We got a commitment from the Republicans
အထက်လွတ်တော်မှာဥပဒေကြမ်းနှစ်ရပ်ကိုမဲခွဲဆုံးဖြတ်ဖို့ Republican Party ဘက်ကကတိပေးထားပါတယ်တခုကတနက်ဝင်မဲ့သူတွေရဲ့နောက်ခံရာဇဝင်စစ်ဆေးဖို့ကိုတိုးချဲ့လှုပ်ဆောင်ဖို့ပါဒုတိယတစ်ခုကတော့တနက်ဝင်ပိုင်ခွင့်ရှိသူတွေထဲမှာအကြမ်းဖက်သမားတွေကိုထည့်မထားဖို့ဖြစ်ပါတယ
်အထက်လွှတ်တော်အတွင်းမဲပေးမှုတွေကနေတနက်ကင်ခွင့်ရှိသူတွေရဲ့ခွင့်ရေးတွေကိုတိတိကျကျဘယ်လိုပြတတ်မလဲပြောင်းလဲသတ်မှတ်နိုင်မယ်လို့ Republican ဘက်ကလည်းမျှော်လင့်ထားပါတယ် Republican ထက်လွှတ်တော်အမတ် Pat Toomey ကအခုလိုပြောဆိုပါတယ်
We don't want terrorists to be able to walk in.
အကြမ်းဖက်သမားတနက်ဆိုင်ထဲဝင်လာပြီးတနက်အေးအေးဆေးဆေးဝဲသွားတာမျိုးကျွန်တော်တို့မလိုချင်ပါဘူး။အပြစ်မဲ့ပြည်သူတွေ၊ဥပဒေနဲ့အညီနေထိုင်သူတွေ၊ဖွဲ့စည်းပုံရဲ့ဒုတိယပြင်ဆင်ချက်တနက်ကင်ခွင့်ဆုံးရှုံးတာမျိုးလည်းအပြစ်မခံချင်ပါဘူး။သူတို့ကိုအကြမ်းဖက်သမားတွေစီးရင်ထဲမှာမှားထည့်တာမျိုးမဖြစ်ရပါဘူး။ဒါဟာတိတ်ခက်ခက်ခဲခဲတွေးနေရမယ့်ကိစ္စမဟုတ်ပါဘူး
။ဒါပေမဲ့လည်းထဲလွတ်တော်မှာတနက်ထိန်းချုပ်ရေးကိစ္စဒီဖြစ်လာမှာမဟုတ်ဘူးလို့သတ်မှတ်ထားသူတွေလည်းရှိနေပါလေ။အော်လတော်မှာဆိုရင်ဒီကိစ္စကဖြစ်ဖို့ပို့ပြီးတော့ဝင်းနေသေးတယ်လို့မြင်တာပါအော်လတော်ဥက္ကဋ္ဌဘောရန်ဂိုဒိုင်ကဖွဲ့စည်းပုံကပေးထားတဲ့တနက်ကင်ခွင့်ကိုထိန်းချုပ်နေတာကအကြမ်းဖက်သမားတွေကိုဘယ်လိုဟန်တာမလဲနီးပန်လမ်းမှန်မဟုတ်တဲ့အကြောင်းဝေဖန်ပြောဆိုနေတာပါဒီပြောဆိုချက်အပေါ်မှာတနက်ကင်ခွင့်ဆက်ရရေးကြီးကျယ်မဲဆွယ်စည်းရုံးနေသူတွေကလည်းထောက်ခံပြောနေကြပါတယ်သမ္မတဥပမာကတော့နိုင်ငံရေးအရကွဲလွဲချက်တွေကိုပေးပယ်ပြီးတနက်ကင်ခွင့်ထိန်းချုပ်ရေးကိစ္စကိုရေးယူဆောင်ရွက်ပေးဖို့ပြီးခဲ့တဲ့ဘက်ကအော်လန်ဒိုမြို့ကိုရောက်တဲ့အချိန်မှာပန်ကြားခဲ့ပါတယ
် I held and hugged grieving
ကျွန်တော်ခြေကွဲဝမ်းနေနေတဲ့မိသားစုတွေကိုတွေ့ဆုံပြီးဖက်ပြီးအားပေးခဲ့ပါတယ်ဒီကိစ္စဘာကြောင့်ဖြစ်ပျက်ခဲ့တာလဲနားမလည်နိုင်တဲ့အကြောင်းသူတို့ကပြောခဲ့ပါတယ်ဒီလိုတပ်ဖြတ်မှုတွေဆက်ပြီးတော့မဖြစ်အောင်လုပ်ပေးဖို့လည်းအလေးအနက်မြစ်တာရက်ခံခဲ့ပါတယ်နိုင်ငံရေးကွဲလွဲချက်တွေကိုသူတို့ဂရုမစိုက်ပါဘူးဆိုပြီးသမ္မတဥပမာပြောသွားခဲ့တာပါအော်လန်ဒိုမြို့ပြစ်ခတ်မှုဟာအမေရိကန်ပြည်ထောင်စုမှာနောက်ဆုံးဖြစ်ပွားမဲ့ပြစ်ခတ်မှုဟုတ်သေးမှာမဟုတ်ဘူးဆိုတာကိုတော့ဒီမိုကရက်ရောရီပါဘလစ်ကန်ရောစိုးရိမ်မှုတွေရှိနေပါတယ်။လောလောဆယ်မှာတော့ပါတီနဲ့အကြတူညီမှုကဒီအခြေအနေမှာပဲရှိနေကြောင်းပါခင်ဗျာ
။ ဦးသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာတွေကိုနားဆင်ကြရတာပါအခုချိန်ကစပြီးအင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်ပါတော့မယ်အစီအစဉ်ထုတ်လုပ်သူမတ်ဆွန်မွန်နဲ့အတူမတ်တင်ကြီးထိုက်ကဆွေးနွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်ရရှင်များရှင်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ဒီကနေ့ဆွေးနွေးချဖို့ကတော့ဒီငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာဆွေးရချမှာတော့ငင်းချမ်းရေးအတွက်ခြေလှမ်းစနေပါပြီပြည်သူတွေကြားမှာရောငင်းချမ်းစွာအတူလက်တွဲနေထိုင်ရေးအတွက်အစဉ်သင့်ဖြစ်နေပါပြီလားတိုင်းရင်းသားလူမျိုးပေါင်းစုံနေတဲ့မြန်မာနိုင်ငံမှာမတူညီတဲ့ယဉ်ကျေးမှုဒလေထုံးစံကိုယ်ကိုယ်ယုံကြည်မှုတွေကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာတွေပြုပြင်ဖို့ထိန်းညှိဖို့လိုအပ်နေသည်လဲဆိုတာဒီကိုဆွေးနွေးကြရအောင်ပါရှင်။ပြည်내ဆွေးနွေးပေးဖို့အတွက်အခွင့်အရေးလှုပ်ရှားသူမတ်မေးစပယ်ဖြူနောက်လူငယ်ကွန်ရက်ကမတ်တင်စာရွှန်းလဲ့ကြီးနဲ့ရှမ်းလူငယ်ကွန်ရက်ကဆိုင်းတော်ဆိုင်းတို့ကိုဖိတ်ခေါ်ထားပါတယ်ရှင်။ပထမဆုံးတော့မတ်မေးစပယ်ဖြူကိုဖိတ်ခေါ်ခြင်းပါတယ်ရှင်။ဒီကျမတို့နိုင်ငံမှာတိုင်းရင်းသားပေါင်းစုံဘာသာတရားပေါင်းစုံငင်းချမ်းစွာအတူရှင်တွဲနေထိုင်ရေးနေထိုင်နိုင်တဲ့အခြေအနေကောင်းပါရဲ့လားရှင်။စိုးရိမ်စရာများရှိနေပါပြီလား။
မောင်နင်းမာဒီကန္နာမပြေသေးတဲ့ကန္နာဒီမျိုးစုတွေနောက်ပြီးတော့ပါပါရေးမပြေနေတဲ့ဒီအုတ်စုတွေပေါ့နော်ဒီကဲဆိုအပြည့်ရှင်တဲ့နေထိုင်နိုင်ပြီးအတွက်အခုဆိုရင်တဖြည်းဖြည်းကြားလိုက်ကြလေအခက်ခဲတွေရှိလာတယ်ဆိုရင်ကြာဖြစ်လာတယ်လို့ဒီမှာကတော့ဘယ်လိုမြင်ပါလဲပုံသက်ပါလဲရှင်
ဟုတ်ကဲ့ရှင်အဲ့တော့ဆိုင်းတော်ဆိုင်းကိုကျွန်မဖိတ်ခေါ်ခြင်းပါတယ်အဲ့တော့တိုင်းရင်းသားလူနည်းစုလူများစုဆိုတဲ့နေရာမှာရောခွဲခြားဆက်ဆံမှုတွေလူမျိုးအသားအရောင်ကိုယ်ကွယ်ယုံကြည်မှုကိုလိုက်ပြီးတော့လူနည်းစုလူများစုကိုလိုက်ပြီးတော့ခွဲခြားဆက်ဆံမှုတွေများတွေ့ရပါသလားဒါတွေနဲ့ပတ်သက်ပြီးတော့ကိုဆိုင်းတော်ဆိုင်းဆွေးနွေးပေးပါရှင
်တာမျိုးတွေတော့ကျွန်တော်တို့ဒီလိုလူထုကြားမှာတော့အမေအချင်းတော့ရှိပါတယ်ခင်ဗျဟိုလူများလူအများစုကလူအ ਨੇ စုကိုအထင်သေးတဲ့မျက်လုံးနဲ့ကြည့်တဲ့ပုံစံမျိုးတော့အများဆုံးကျွန်တော်တို့တွေ့ရတာကတော့တိုင်းရင်းသားနယ်ပယ်မှာဟိုလူခွင့်ရေးချိုးပေါက်ခံတာတွေကအများဆုံးဖြစ်တာပေါ့နော်ကျွန်တော်တို့ကအဲ့လိုဟိုအဲ့လိုတော့မြင်ပါတယ်ခင်ဗျဟုတ်
ဟုတ်ကဲ့ပါရှင်အခုတော့မတ်တင်စာရှင်လက်ကြီးကိုကျွန်မဖိတ်ခေါ်ခြင်းပါတယ်ရှင်ဒီတော့ဒီမတူကွဲပြားမှုတွေကြားထဲမှာဒီဟိုငင်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ရေးအတွက်အခက်အခဲမျိုးစုံရှိနေတယ်ဟိုခွဲခြားဆက်ဆံမှုတွေလည်းရှိနေတယ်လို့ပြောပါတယ်မတ်တင်စာရှင်လက်ကြီးတို့လည်းမကြခင်ကပဲဒီတနိုင်ငံလုံးမှာရှိတဲ့လူငယ်တွေနဲ့ဒါဟိုညီလာခံတစ်ခုမကြခင်ကပဲပြီးခဲ့ပါတယ်အဲ့တော့ဒီလူငယ်တွေကြားမှာရောဒီလိုမတူညီမှုတွေလက်မခံနိုင်မှုတွေရှိနေပါသလားရှင်လူငယ်တွေကြားမှာဘယ်လိုတွေ့ရပါသလဲမတ်တင်စာ
ကျွန်တော်အဲ့ဒီဘိုင်းမှာဆိုနှစ်ဘိုင်းလို့ပြောလို့ရတယ်ဒီဘိုင်းကတော့ဒီကျွန်တော်လူငယ်တွေစုဖွဲ့တွေကျွန်တော်စတင်စုဝေးကြတယ်2012လောက်ကဆိုရင်တော်တော်လေးကိုခက်ခဲရင်းရင်းဖြစ်တာပေါ့နော်ဒီပထမဆုံးအချိန်စုဆောင်ကြတယ်တိုင်းနဲ့ဒီနယ်အကြီးအကဲလူငယ်တွေလာရောက်ကြတယ်ဆိုတဲ့အခါမှာသူတို့အရင်ကတည်းကတခါမှလည်းမစုဆုံးဘူးဟိုတယောက်ပြဿနာလဲတယောက်မသိကြဘူးဆိုတဲ့အခါမှာသူတို့တိထားမြင်ထားကြားထားသူတို့ပြောခံထားရတဲ့အချက်လက်တွေဒီအမားတွေဖြစ်နေရလဲရှိရဲ့ဟိုဒီလူကြီးရစင်သူတို့ပြန်လဲအဆက်လိုက်အဆက်လိုက်ပေါ့နော်အဖိုးရနေအမေကိုပြောတယ်အမေကနေသားသမီးကိုပြန်ပြောတယ်ဆိုတဲ့အချက်တွေကိုသူတို့အများကြီးခေါင်းနေထဲမှာရှိရဲ့ပေါ့နော်ပြန်စုဆုံးတဲ့အခါမှာတွေ့ရတဲ့အခါမှာအချင်းချင်းဝေမျှဖလှယ်ရင်းနဲ့ဟိုတိုင်းသားတွေလူငယ်တိုင်းသားအချင်းချင်းကြားထဲမှာလဲဟိုနားလည်မှုရသွားကြတာလဲတွေ့တယ်လို့အချိန်ထဲမှာမကြည့်လဲဒီအချက်လက်တွေလည်းအများကြီးကိုကျွန်တော်ကြုံတွေ့ရတယ်ဒါကကျွန်တော်တို့လူငယ် foreign တွေလောက်တဲ့အခါမှာမြင်တွေ့ရတဲ့အချက်ပေါ့နော်ဆိုတော့အချိန်ထဲမှာလဲတဖြည်းဖြည်းနဲ့ဟိုကျွန်တော်တို့ဒီလိုဇလိုက်ဒီလိုမျိုးလူငယ်စုဆုံမှုတွေဇလိုက်လောက်ဆောင်လာတဲ့အခါမှာလူငယ်တွေကြားထဲမှာများသောအားဖြင့်နားလည်မှုတွေတဖြည်းဖြည်းနဲ့တော့တိုးတက်လာမှုရှိတယ်လို့တော့ပြောလို့ရတယ်ကျွန်တော်ဒီ2016ခုနှစ်တတိယအကြိမ်မြောက်ဒီမြန်မာနိုင်ငံလုံးဆိုင်ရာလူငယ်တစ်ဆုံဆွေးနွေးပွဲမှာဆိုရင်တိုးတက်မှုအားရစရာတစ်ခုအနေနဲ့ကြုံတွေ့ရတာကကျွန်တော်ဒီပါဝင်လာတဲ့လူငယ်စုဖွဲ့တွေထဲမှာဒီ LGBT ပေါ့နော်လေစိတ်ခံယူမှုမတူကွဲကြတဲ့လူငယ်တွေလည်းဒါအတိုင်းအတာတစ်ခုတည်းပါဝင်လာတယ်။နောက်ဒီမတန်ဆွမ်းလူငယ်တွေလည်းပါဝင်လာတယ်။အခြားသောဒီတိုင်းရင်းသားတွေထဲမှာဆိုရင်တော့မှဒီကိုပိုင်အုတ်ချုပ်ခွင့်ရဒေသတွေက indigenous လို့ပြောရဲလူငယ်စုတိုင်းရင်းသားတွေလည်းအများကြီးကျွန်တော်တို့ပါဝင်လာတာတွေတွေ့ရတယ်။သူတို့တွေလည်းကျန်တဲ့ဒီကျန်တဲ့လူငယ်တွေကနားလည်မှုပေးလာကြတယ်တွေ့ရတယ်။အချိန်ထဲမှာလည်းအဲ့လူငယ်တွေကသူတို့တော်လေးကိုပ
အခက်ခဲတွေဒါတွေကနေတိုးဝင်လာလို့တိုးဝင်တိုက်ဝင်ပြီးတော့သူတို့ဒီလိုနေရာကိုရလာကြတာလည်းမြင်ရတယ်ပေါ့နော်။ဟိုမှာ LGBT လူငယ်တွေဆိုရင်မကွေးတိုင်းဒေသတွေဘက်က LGBT လူငယ်တွေဆိုရင်သူတို့တော်လေးကို2013ခုနှစ်ကဆိုအခက်ခဲတွေကြုံရတာတွေ့ရတယ်။ဒါပေမဲ့အခုချိန်မှာတော့သူ့ရဲ့ဒီစရိုက်လှုပ်ဆောင်မှုစရိုက်ပါဝင်မှုရတဲ့ဆင်သူ့တငယ်ချင်းတွေအတိုင်းအဝိုင်းလူငယ်တွေကတဖြည်းဖြည်းနဲ့သူ့ကိုပထမတော့သူ့ကိုလှောင်ကြပြောင်ကြတဖြည်းဖြည်းနဲ့သူ့ကိုနောက်ပိုင်းကျတော့တငယ်ချင်းဖြစ်ဆက်ဆံလာတယ်။နောက်ပိုင်းကျတော့သူတို့ခေါင်းဆောင်အနေနဲ့လက်ခံလာတယ်။နောက်အခုဆိုရင်တော့သူကကိုယ်စားလှယ်အနေနဲ့တက်လာတာပေါ့နော်။ဒါမျိုးတွေကျွန်တော်မြင်လာရတဲ့အခါမှာတော့နောက်တစ်ပိုင်းကတော့လူငယ်တွေကဟိုအလွယ်တကူသူတို့ဟိုရင်းနှီးထိတွေ့မှုများလာတဲ့အခါမှာဒီလိုမတူကွဲပြားမှုတွေကိုလက်ခံလာရတယ်လည်းမြင်တွေ့ရတဲ့ဒီကောင်းတဲ့အပြောင်းလဲတွေလည်းကျွန်တော်တို့တွေ့မြင်ရတယ်ပေါ့ဟုတ
်ဟုတ်ကဲ့ပါရှင်ကျေးဇူးပါအဲ့တော့ကျွန်မမတ်မီစပယ်ဖြူရှင်တခါပြန်ပြီးတော့ဆွေးနွေးပေးပါခုနအမပြောတဲ့အထက်မှာတော့ဒါဟိုအခက်ခဲတချို့ရှိနေပြီဒီအတူငင်းချမ်းစွာအတူရှင်တွဲနေထိုင်ရတဲ့အတွက်အခက်ခဲတချို့ရှိနေပြီဆိုရင်စရာအခြေအနေတစ်ခုထိရှိနေပြီလို့ပြောပါတယ်အမအဲ့ဒါဆွေးနွေးပေးပါအောင်ရှင်ဘလောက်ထိများဆိုရင်စရာရှိနေပါပြီလဲ
ဟုတ်ကဲ့ပါအဲ့တော့ကျမတို့ဒီအရင်ကတော့ဟိုဆက်ကြေးပေါ့နော်ဒီကျမတို့ဆက်ကြေးဖို့အတွက်အခက်ခဲရှိတဲ့အခါမှာနေနေကြတဲ့မှာအချင်းချင်းကြတဲ့မှာရှိနေတဲ့အမုန်းတရားတွေဒီတော့ဒီရန်မိုးရီအာကာသတွေကိုကျမတို့ကဘယ်လောက်ရှိခဲ့ကြလဲဆိုတာကိုမသိတာမှန်ပါဘူးပေါ့ဒါမှလည်းဒီခုနောက်ပိုင်းမှာဒီဆက်တယ်ရေးသတင်းမီဒီယာတွေကလည်းမြန်ဆန်လေးခူလာတာနဲ့အမျှပေါ့အထူးသဖြင့်တော့ social media တွေပေါ်မှာကျမတို့ရာဒီအလုံးစကားတွေထန်ပွားလာတာပေါ့နော်ဒီအခါမှာဒီဘာသာမကြည့်မှုလူမျိုးမကြည့်မှုပေါ်မှာအခြေခံပြီးတော့ကျမတို့ဟိုအဲ့ဒီကားရေဖြစ်သွားအောင်တော့ဒီနေ့တည်းရှိနေနှုတ်တော်တာလေစီးလုံးတာလေအဲဒီအုပ်စုဖွဲ့ပြီးတော့ online ကနေတိုက်ခိုက်တာလေကိုကျမတို့အနေနဲ့ဈားထဲမှာ social media ပေါ်မှာတော်တော်လေးပြည့်ပြည့်နဲ့ဖြည့်လာရတယ်ပေါ့အဲ့တော့ online ဟာ online ပေါ်မှာရှိရပြားဟာတကယ်နဲ့ဖြည့်ပွားမဟုတ်ဘူးဆိုပေမဲ့လည်းကျမတို့နိုင်ငံမှာကအခုလိုမျိုးဟိုဒီနောက်ပိုင်းမှာဒီစက်တယ်ရေးမီဒီယာတွေကပုံမင်းလာတဲ့ခါကျတော့ဒါတွေကိုလည်းရောရောမျိုးပါမစံပေါ့နော်။ဒါပေမဲ့ဒီကူညာနေပိုင်းကတနင်္လာနေ့၃ရက်မှန်မှာကြတဲ့ခါကျတော့ online ပေါ်ကရှိနေကြတော့ဘယ်ကိစ္စလက်တွေ့ဘဝလို့လေကျမတို့အဲဒီအလွယ်တကူပြန့်နှံ့နေတဲ့တင်းမာတွေကိုလာခါလာတွေဆိုတဲ့တကယ်တည်းယုံကြည်ပြီးတော့မှဖြတ်ပြီးတာလေပြီးတော့ဒါတွေပေါ်မှာအခြေခံပြီးတော့ဟိုခိုင်ရန်ဖြစ်သွားတာလေညှမျိုးဖွဲ့တာလေပေါ့နော်အဲ့ဒါဒီလိုပဲကျမတို့အပြင်လက်တွေ့ပေါ်မှာအများကြီးပဲတွေ့နေရတယ်ပေါ့အထူးသဖြင့်တော့ဒီဘာသာရေးနဲ့လူမျိုးရေးအခြေခံနဲ့အဲဆိုတီကိုကျမတို့ share ကြပြီးတော့အချင်းချင်းဒီဟိုတိုက်ခိုက်ကြတာဒါကတော်တော်လေးကိုပြင်းပြင်းထန်ထန်ဖြစ်ပေါ်နေတယ်ပြီးတော့ဟိုဒီအဓိကကတော့ဆက်ဒီမျိုးကျန်းသေးတဲ့ပြည်ရင်းစစ်ပိပခနဲ့ပေါ့နော်ပြည်ရင်းစစ်ရဲ့ကြိုးကြောင်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ဒီဟိုပါတီနဲ့ခံရတာလေအကြောင်းနဲ့အာပစ်ခတ်တစ်ဖြတ်ခံရတဲ့အရာတွေကပြီးပြီးတော့ဒီလိုလူမျိုးရေးဘာသာရေးဆံတဲ့အာကောလာဟာလာတွေသတင်းတွေသတင်းမှားတွေကိုဖြန့်ပြီးဖို့အတွက်ပိုပြီးရေးကြည့်ပြီးတဲ့အကြောင်းတရားတွေဖြစ်လာတယ်ပေါ့နော်အဲ့လိုသတင်းတွေပေါ်မှာအခြေခံပြီးတော့လေကျမတို့ကဒီမိန်းကမ်းစွာတင်ရှင်းပေးနေတာမျိုးကိုဒီနေ့တူပေါ်မှာစစ်စစ်ဝါထိခိုက်မှာကိုကျမတို့ကတော့စိုးရိမ်နေပါတယ်။အဖြစ်လို့လည်းဆိုတော့ဒီ2012လောက်မှာကျမတို့ဖြစ်ခဲ့ဒီရခိုင်မှာဖြစ်ခဲ့တဲ့ကိစ္စတွေပေါ့နော်။အဲဒီကိစ္စကနေစပြီးတော့ကျမတို့ကတနင်္ဂနွေလုံးထိခိုက်မှန်ဆက်ဆက်သွားပြီးတော့ဒီမင်းမသက်ဖြစ်မှုတွေပေါ့။ပြောရမယ်ဆိုရင်တော့ဒီမျိုးစုတစ်ခုနဲ့တစ်ခုစားဖာသာတစ်ခုနဲ့တစ်ခုစားတဲ့မှာအမုန်းတရားတွေကပုံမှန်ပြီးတော့ကြီးထွားလာတာကိုတွေ့ရတဲ့အကြောင်းဖြစ်ပါတယ်။
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်အဲ့တော့ကျမဒီပါဝင်ဆွေးနွေးကြမယ်ကျမတို့သောရရှင်တွေကိုအလှည့်ပေးချင်ပါတယ်ရှင်ဝမ်တွင်းကဥချစ်မြင့်ရှိပါတယ်ရှင်ဝင်ရောက်ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ပါကျွန်တော်တို့ကလေအခုတိုင်းသားကျွန်တော်တို့လူမျိုးပေါင်းစုံဒီတိုင်းကျကျွန်တော်တို့မြန်မာနိုင်ငံကဥမာလူမျိုးပေါင်းစုံဘာသာပေါင်းစုံရှိတဲ့ကတော့အခုကျွန်တော်တို့ဖြတ်တန်းခဲ့ရတဲ့ကာလတစ်ဆောက်မှာဆိုရင်ကျွန်တော်တို့အခုလိုငြိမ်းချမ်းစွာအတူရှင်တွဲလို့နေထိုင်လို့ကျွန်တော်တို့အစင်းနဲ့ဖြစ်ပြီလားဆိုတဲ့ကောင်းဆောင်အောင်ကတော့ကျွန်တော်တို့ဖြေချင်တာကတော့ဆရာမရဲ့ဟိုကျွန်တော်တို့ကအုတ်ချုပ်တဲ့သူအုတ်ချုပ်တဲ့ကျွန်တော်တို့အစိုးရမင်းများနဲ့လည်းတက်ဆိုင်နေလို့ထင်တယ်။ဘာကြောင့်ဆိုတော့အရင်ခေတ်ကာလဆိုရင်ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုကိုခွဲထွက်ရေးဝါဒဆိုပြီးတော့ကျွန်တော်တို့ဒီလိုတုံ့နှုံးပြီးတော့ဒီလိုကျွန်တော်တို့ပြည်သူလူထုရဲ့နားထဲမှာရိုက်သွင်းခဲ့တယ်လေ။အဲ့ဒီကျတော့ကျွန်တော်တို့ပြည်သူလူထုကဟိုကျွန်တော်တို့လူမျိုးချင်းချင်းဘာသာချင်းချင်းဟာဝေးတဲ့ဝေးကွာတဲ့ကွာသွားတယ်အခုတော့ကျွန်တော်တို့က
ဟိုလူလူရွေးတဲ့ဒီမိုကရေစီစနစ်ကိုကျွန်တော်တို့တွားနေပြီဆိုတော့ဒါရီယာရှေ့ဆိုရင်ကျွန်တော်တို့ငြိမ်းချမ်းစွာအတူရှင်ရွက်နေထိုင်ဖို့ဟာတော်တော်လေးဟိုအဆင်ပြေကောင်းမွန်သွားလိမ့်မယ်လို့ကျွန်တော်တို့ကအဲ့လိုထင်နေပေါ့ဒါပေမဲ့လို့ကျွန်တော်တို့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ပြီးပါမှဒါလည်းကျွန်တော်တို့ရွေးချယ်ခံထားရတဲ့ဒီမိုကရေစီကျွန်တော်တို့နိုင်ငံရေးကျွန်တော်တို့အင်အားစုတွေကလည်းပို့ပြီးတော့လွတ်လွတ်လပ်လပ်နဲ့ပို့ပြီးတော့လှုပ်ဆောင်နိုင်ပြီးတော့ကျွန်တော်တို့ဒီလိုငြိမ်းချမ်းစွာတူရှင်တဲ့နေတိုင်းရလဲပို့ပြီးတော့ရာနှုန်းပြည့်သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဦးချင်းမြင့်ကျေးဇူးတင်ပါတယ်အခုတော့မင်းပြားကဥမောင်ကျော်စံရှိပါတယ်ရှင်ဥမောင်ကျော်စံဝင်ရောက်ဆွေးနွေးပေးပါရှင
်ဟုတ်ကဲ့ပါကျွန်တော်ရှင်းပြရရင်ကျွန်တော်တို့တိုင်းသာရှင်းရှင်းမှာတော့ဘာမှဖြစ်ဘူးခင်ဗျာဘာလို့ဆိုတော့လူတယောက်မှာအခြေခံအချင်းအမျိုးသားရေးစိတ်ကြတဲ့ဘာသာရေးစိတ်တွေဆိုတာရှိပါတယ်။အဲ့ဒီစိတ်တွေနှစ်ခုမှာတစ်ခုခုတူတယ်လို့ရှိရင်ဘာမှဖြစ်ဘူးပြောလို့ရတယ်။တိုင်းသာရှင်းရှင်းဆိုတာကကိုယ်တိုင်းရင်းသားမြန်မာတိုင်းရင်းသားရှင်းရှင်းမှာငါတို့ဆွေမျိုးတွေပဲငါတို့ပြည်သားရှင်းတွေပဲဆိုတဲ့အသိစိတ်တွေရှိတာကြောင့်ဘာသာရေးဘလောက်ပဲကွဲကွဲအဲ့ဒါအတူရှင်းတဲ့နေဖို့မခက်ပါဘူးခင်ဗျာ
။ဟုတ်ကဲ့ပါရှင်။
ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်မှာလည်းပဲရခိုင်တယောက်ဟာတရင်ဟိုဘောခရစ်ယာန်တယောက်နဲ့ညားနေတာကျွန်တော်တို့လက်တွေ့ကြည့်ပါတယ်အဲ့ဒီပုဂ္ဂိုလ်တွေကိုယ့်ဘာသာကိုကိုတွဲရလမ်းကိုတွဲလို့ရတယ်အဲ့ဒီဘာသာရေးလက်လက်ကကျွန်တော်တို့တိုင်းရင်းသားအချင်းချင်းမှာဘာမှမဖြစ်ဘူးလို့ပြောလို့ရပါတယ
်ဟုတ်ကဲ့ပါ
ဆက်မှလည်းဒီလိုမျိုးနေလိုက်ခေးကြတာပ
ါဟုတ်ကဲ့ပါရှင်ကျေးဇူ
းရှိရင်ကျွန်တော်တို့
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့ပါ
အတူတူရှင်းနေပါမယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဟိုဘောအစိုးရကပဲလုပ်နေတာလေးရှိမယ်ရှိရင်လည်းရှိမယ်နောက်ပြီးတော့ဘာသာမတူလူမျိုးမတူတဲ့လူမျိုးရှာတိုက်သမားသားတွေနေပဲဖြစ်ရှင်ဖြစ်လိမ့်မယ်ကျွန်တော်တို့တိုင်းရင်းသားအချင်းချင်းမှာတော့ဘာမှမဖြစ်ဘူးလို့ကျွန်တော်တို့ရှင်းပါတယ်ကျွန်တော်တို့ကိုယ်တည်းပြောရှင်းပါတယ်အဲ့ဒါပဲကျွန်တော်တို့နဲ့ဆွေးနွေးရှင်းပါတယ
်ဟုတ်ကဲ့ပါရှင်ဦးမောင်ကျော်စံကျေးဇူးတင်ပါတယ်ရှင်ဒီပဲကူကဦးအောင်သိန်းလည်းရှိပါတယ်ရှင်ဘကူကဆရာဦးအောင်သိန်းဝင်ရောက်ဆွေးနွေးပါရှင
် Hello
ဟုတ်ကဲ့ဆရာကြားပါတယ်ရှင်
Hello
ဟုတ်ကဲ့ကြားပါတယ်ရှင်ဦးအောင်သိန်
းကျွန်တော်ပြောမှာလား
ဟုတ်ကဲ့ပါဟုတ်ပါတယ
်ဟုတ်ကဲ့ပြောဒီလိုပါအဲ့တော့ဒီကိစ္စကဟိုပါလေဟိုလက်လက်ကဲရဲမှာရောပြူပဲမှာရောအတူရှင်ပြည့်နေတိုင်းဆိုတာဟိုကျွန်တော်တို့ဒီကျွန်တော်နိုင်ငံကိုပြုတော်လာတဲ့အမိတ်မဲချက်ကိုတော်လာခဲ့တဲ့အမိုင်းနောက်ခံရရောဂျပန်ကိုတိုက်ခဲ့ကွာပြည့်ရနောက်မှာရောကျွန်တော်တို့ကဒီကျွန်တော်တို့အချင်းချင်းစိုင်းသားလက်လက်ကန်နေရောမြန်မာပါဝင်အထူးရှင်တွဲနေဆိုင်လာခဲ့ကြတယ်အဲ့ဒီကဒီစိတ်ကကျွန်တော်တို့ဒီပြည်လုံးကိုအခြေခံတဲ့စိတ်ဓာတ်လို့ကျွန်တော်ပြောရတယ်အဲ့တော့အထူးရှင်တွဲနေတိုင်းဟာကျွန်တော်တို့ခက်ခဲကြမ်းတမ်းတဲ့ဒီတမိုင်းဆိုင်ရာအခြေခံတွေကခက်ခဲကြမ်းတဲ့အနေအထားမျိုးပေါ်တော့ကျွန်တော်တို့ကလွတ်လပ်ရေးမရရင်ကလာမှာတော့မှာကျွန်တော်ကအခုရင်းသွေးရှင်သွေးမြန်ဆိုင်ရေကိုတကယ်ကရခဲ့တဲ့အနေထားရှိခဲ့တယ်တကယ်နဲ့ရခဲ့တယ်ဒါပေမဲ့နောက်ပိုင်းမှာဒီစစ်ကြတယ်ဟာလုံးဝ54ဒီ50ခုကိုဖတ်ပြီးတော့ပြည့်ပြည့်နောက်ကျွန်တော်ရဲ့ဒီစိတ်ဝင်စားမှုဟာအဲ့ဒီမှာစလာခဲ့တာကျွန်တော်နားရတာလည်းဒီတိုင်းနဲ့စလာခဲ့တယ်နောက်ပိုင်းဒီကျွန်တော်တို့လက်လက်ကန်ပြည်ပြည့်ရဲ့ပေါ်ပေါက်လာတယ်ဒီလိုပါဆိုဒီကခုနကဒီလိုခုနကဖြစ်အောင်ကြိုးစားအောင်ဥပဒေကိုပြည့်ပြည့်နောက်ကျွန်တော်တို့ဒီဓမ္မဒီကိုအုပ်စုတူဟာလားဖတ်စပ်လာလက်ချက်မှာစပြီးတော့နောက်ပိုင်းမှာအခုလိုအတူရှင်ပြည့်နေရရင်ဆိုချစ်တယ်မှုကပြည့်ဆက်ရယ
်ဟုတ်ကဲ့
ဟာလားတိုင်းသာရှိစေစေတော့ကျွန်တော်တို့လုပ်ခဲ့ရယ်ဟုတ်ကဲ့ဆွဲတာတော့ဗျာကျွန်တော်ရခိုင်မျိုးပဲပြောတော့မှာရခိုင်ကျွန်တော်ငယ်တုန်းကရခိုင်သားကိုမသိခဲ့ရဘူးသင်ကြားခွင့်လည်းမရှိဘူးရခိုင်သားဆိုဘာမှမသိဘူးအဲ့တော့ဒီကျွန်တော်ကမောင်းမဲ့ရယ်ဒီဟာပြန်လေ။ဟောအခုမှဒီတိုင်းသားလူမျိုးစုကမှတိုင်းသားဘာသာဆိုတာကိုယ်စားတော့ကမသင်ကြားရတဲ့အနေကကျွန်တော်84ခုစီ49ခုစီပေါ်ဒီအချို့ပေါ်အခြေခံဥပဒေဖြတ်သိမ်းတဲ့နောက်ပေါ်ပေါက်လာတဲ့ယူရင်းလာတဲ့အနေကပဲ။ဒါကြောင့်ဒီကျွန်တော်ကဒီအခုဒီကိစ္စကိုလုပ်မယ်ဆိုရင်ဒီအတူရှင်ဆွဲနေတိုင်းကအဖြစ်ရှိတဲ့ကိစ္စလို့ဆိုတော့ဒါနဲ့ဒီဟာကိုပြည့်ပြအောင်လုပ်တာနောက်တစ်ပိုင်းကဒီဖြတ်စီဖို့မရှိတဲ့နောက်မှာအုပ်ချုပ်လာခဲ့တဲ့အုပ်စုကြီးဆက်ဆက်ဟာကြောင့်ကျွန်တော်တို့ဟာအခုဒီခြေဝက်ခံရတယ်။ရောနိုင်ငံရေးကောင်းဆောင်တွေကဒီကိစ္စကိုမောက်လာတဲ့ရိုးစက်ပြည်ဝင်တွေကြားကိုစားကြည့်ကိုကျွန်တော်တို့ဟာဒီစုနေပြည်ကိုဖြောင့်ဝေဖို့အရေးကြီးတဲ့အစားလာဖြစ်တယ်လို့ကျွန်တော်နားရတယ်။ဘာလို့ဆိုတော
့ဟုတ်ကဲ့ရှင်ဆ
ရာ။ဒီခြေဝက်ဒီကလာကဆက်ဆက်ကြမ်းတဲ့အချိန်တွေကမှအတူရှင်ပြည်နေတိုင်း
ကျတဲ့လူတွေဟာအခုဘာရောမမြင်နိုင်ရမှာလေ။အဲ့ဒါတကယ်ကိုနင်းနေရမှာဒါပြတ်သွားတာမဟုတ်ဘူး။ဟိုးသွားတယ်တကယ်ရှိရတဲ့ကိစ္စ။အဲ့ဒါတမဆိုလို့ကချင်းသားရှိတယ်၊တင်းရင်းသားရှိတယ်။အဲ့ဒါရခိုင်သားရှိတယ်။အဲ့ဒါမြမတမလို့ရှိတယ်ဒီလိုနေလာခဲ့ကြတာ။
ဟုတ်ကဲ့ပါရှင
်။ဒီလိုဖြစ်တဲ့ကြောင့်ဘာကြောင့်လဲဆိုတာကျွန်တော်တို
့ဟုတ်ကဲ့ပါဆရာဦးအောင်ဒိတ်ချစ်
ဆောင်မှုရည်ကြီးကအစီဆုံးပဲ။အရင်ကမရှိရဲ့ဖြစ်တဲ့ဘာကြောင့်ပြတ်သွားလဲ။အဲ့တော့ဒီနေ့ရခိုင်သားတွေသူမသိရဘူး၊ကျင်းသားတွေမသိရဘူး၊မိုးသားမသိရဘူးဆိုအခုမှစတာအခုမှစင်ကြောက်ရင်းရတယ်လို့ဆိုရွေးရှိနေတယ်။အဲ့ဒီဟာ
ဟုတ်ကဲ့ဟုတ်ကဲ့ဆရာဦးအောင်တိတ်ကျေးဇူးတင်ပါတယ်ရှင်ကျမဒီပင်နိုင်ဆွေးနွေးတဲ့လူတွေကိုထပ်ပြီးတော့အလှည့်ပေးခြင်းပါတယ်ရှင်ခုနမတ်မေစပယ်ဖြူပြောထားတဲ့အထက်မှာဆိုလို့ရှင်လဲဒါဒီဆိုရှယ်မီဒီယာတွေပေါ်မှာဆိုရင်ထင်းထင်းရှားရှားမြင်နေရပါတယ်ဒီကလေးတွေကိုဟိုတင်နန်းကြီးပေးတာအစမုံတီးရေအမုံတရားဒါပြန့်ပွားရေအမုံစကားတွေဖြန့်တာပေါ့နော်လူမျိုးတစ်မျိုးဘာသာတစ်ခုနောက်ကလူတဦးနဲ့တဦးပေါ်မှာချစ်ချင်းမြတ်တာမဟုတ်ဘဲနဲ့အမုံစကားဒီဟာဆိုလို့ရှင်ဒါလူတိုင်းလူတိုင်းပဲဒါမြင်နေရတယ်ဆွေးနွေးကြတယ်ဒါတွေလည်းတွေ့နေရပါတယ်အဲ့တော့ဒီလိုကိစ္စမျိုးတွေကဒါပညာရေးစနစ်ရဲ့ချွေရင်းမှုလားကျမတို့ဘာတွေကိုပြင်ကြရမလဲရှင်မတ်မေစပယ်ဖြူဆွေးနွေးပေးပါဘာတွေကိုများကျမတို့ပြင်လို့ရပါတယ်လဲ
ဟုတ်ကဲ့အဓိကကတော့ဟိုစနစ်ပါပဲပေါ့နော်ကျမတို့ဘလောက်ပဲတိုင်းမှာပြုလုပ်နေနေရေးလို့တောင်းပြီးမြန်မာရေးလို့ကျောင်းမိသားတွေနဲ့တကယ်လက်တွေ့မှာတန်းတူညီညာရှိနေတိုင်းမကျမညီငယ်ကြီးအမှတ်သာရကိုငယ်ရောဒီပေါ်ဒီကြီးတွေကဟာတကယ်လေမိမိနဲ့ဘယ်လောက်ထိမှလည်းတော့ပေါက်ပါတယ်လို့ဆိုတာကိုဒီမှာကပြန်လေးလာဆန့်ကျင်ရမယ်လို့ဖြစ်ပါတယ်အဲ့တော့ဒီကျမတို့ရဲ့ပညာရေးမှာတိုင်းမကျမညီငယ်ကြီးအတွက်ကျမတို့ကလောက်ထိအထောက်အပံ့ဖြစ်တဲ့ရေးဉာဏ်တွေကိုကျမတို့ရဲ့ကလေးတွေကစဉ်းစားခင်ရနေပါတယ်ပေါ့နော်အဲ့တော့ဒီမှာတမိုင်းမှာတိုင်းရင်းသားတွေနဲ့ဘာသာမျိုးဘာသာမျိုးမျိုးอ่ะပေါ့နိုင်ငံရဲ့ဒီဖောက်ကြီးနဲ့နိုင်ငံရေးကလက်ဆောင်ခဲ့တဲ့ဒီလောက်ရည်ကြီးကိုကျွန်တော်တို့ခလေးတွေသင်နေရတဲ့တမိုင်းမိတာဘယ်လောက်ရှိအဲ့ဒါကိုတန်းတူညီမှဖော်ပြပါတယ်ဆိုရင်အဖက်ကြီးလည်းစံကြည့်ရမှာဖြစ်တယ်လို့ကျောင်းကဖေးပြီးတော့ကျတဲ့အုပ်စုတွေမှာမျိုးပါပါသားမမခွဲကြတဲ့အားလုံးကဗတ်မှုမှာဖြစ်တယ်ဆိုပြီးရေးချတာကိုမျက်စိတော်မိတ်ကြီးဂျုံနေနဲ့မလုံလောက်ပါအောင်ရှက်တကယ်လည်းကျမတို့ရဲ့လူပောင်ဝင်ခြင်းဟာလူအဖွဲ့ကြီးကဗတ်မှုမှာရေးသဘောတရားယူနေတဲ့ဒီခွဋ်တက်တာမှုတွေကိုကျမတို့ကဓာတ်ရိုက်တာကောင်ပေါ်ပါရေးတာကောင်လုပ်မိပြီလားကျမတို့နိုင်ငံမှာစင့်တုံးနေတဲ့ဥပဒေတွေမျိုးရတာတွေစနစ်ကြီးဟာအဲ့လိုကိုယ်တွေပါရေတော့လားဒါလို့တော့လားခွဲခြားဆက်ဆံပြီးတဲ့အပြုအမူတွေဆိုတော့ဘယ်လောက်ထိခံတားမှုကြီးရည်ဆောင်ရွက်မှုရှိကလေးဆိုတဲ့ဟာတွေနဲ့တိုက်တာပဲလို့ဒီမှာတော့ဖြစ်နေအခုလက်ရှိမှာဖြစ်နေတာကအမုန်းစကားတွေပြန်ပွားနေတယ်ဆိုတော့ဖြစ်နေတယ်ဒါလည်းကိုဖြစ်ဖြစ်တော့တော့ထုတ်ရင်းကြီးနိုင်တဲ့စမှုတွေမူဝါဒတွေဥပဒေတွေကိုပြန်တော့မလာမရှိဘူးပြီးတော့ဒီလိုဟိုအမုန်းစကားတွေကိုပြန်ပွားနေတဲ့ပုံမှန်တွေဟောပြောပေးပြီးတရားပေးပြီးကျေးဇူးတင်ပါတယ်ဒီလိုမျိုးပေါ်ဒီလိုမျိုးတော့ဖြစ်နေတယ်လေကျမတို့ကအခွင့်ပေးထားတာခတ်သားခြင်းအရေးကြီးတာမျိုးရှိတာတွေဟာလေကျမတို့စနစ်ရဲ့စနစ်နဲ့ဒီလိုအားနည်းမှုကိုပြရတယ်လို့ကျမကတော့မြင်ပါတယ်အခုဒီကျမတို့ဒီဟိုအင်းအင်းဒီနဲ့ဉာဏ်ကြီးမှုဒေတာမှာဖြစ်တဲ့ဒီဖျားလာပေတဲ့ကိစ္စကြီးပေါ့နော်ဒီနေ့ခါမှာကျမတို့ဒီဆိုရှယ်မီဒီယာထဲမှာပြန့်နှံ့နေတာတချို့ကတော့တော်တော်များပဲအဲ့တော့အင်းကိစ္စကြီးဟာဟိုတစ်ခါတည်းကြီးခေါ်ထုတ်ပြမလို့ဘူးနဲ့ဒီနေသားထဲမှာတကြီးတကြီးလာအောင်နဲ့ရှင်းပြနေတဲ့ကိစ္စတွေကိုတော့ကျမတို့အောင်ရှိတဲ့တွေဟာလိုက်ပြီးတော့စုံစမ်းအရေးကြီးနေတစ်ခါရောက်ကျမတို့အလားတွေကိုဟတ်ထားတာတွေအစီအစဉ်ကြတွေလုပ်မယ်ဆိုရင်ကျမတို့ဒီနေသားစာအပြေရှင်ပြနေခိုင်းပြီးအဲ့ဟတ်တာဖြစ်စီရဲ့အပြုအမူတွေပြောဆိုပြီးလုပ်ရပြီးကိုအထက်ကလားကနေစာရှိကကနိုင်တယ်လို့ကျမဖြစ်ပါလိမ့်ရှင်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မတ်မေစပယ်ဖြူအဲ့တော့မတ်တင်စာရေးဒီလိုအခြေအနေမျိုးပေါ့နော်ကဘာနဲ့မတ်တင်စာဆိုလိုက်တာနိုင်ငံတကာအတွေ့အကြုံကောင်းကောင်းရှိတဲ့ဒါလူငယ်ခေါင်းဆောင်တယောက်ဖြစ်ပါတယ်အဲ့တော့ဒီကဘာနဲ့ရင်ပေါင်တန်းလာရပြီဆိုတဲ့အချိန်မှာကိုရီးနဲ့ဆက်ဆံရမှာကလူမျိုးပေါင်းစုံပါတယ်ဘာသာပေါင်းစုံယဉ်ကျေးမှုဒလိပ်စရိုက်အစုံပါပါတယ်အဲ့တော့ဒီလိုမျိုးမှာဟိုငါဘာသာငါလူမျိုးဆိုပြီးတော့ပဲဒီလိုဟိုစုပ်ကင်ထားလို့ရနိုင်သလားဘလောက်ထိဒီလောက်ဖို့လို့တလဲလူငယ်တွေအနေနဲ့ဒီကိစ္စပေါ်မှာဟိုဘလောက်ထိဟိုညှိနှိုင်းယူရတဲ့ဟာမျိုးကဘလောက်ထိအရေးကြီးမလဲဒါမတင်စာရှင်းလဲဆွေးနွေးပေးပါရှင်
ဟုတ်ကဲ့ပါကျွန်တော်တို့ဒီလူငယ်အစုဖွဲ့အနေနဲ့ကျွန်တော်မြင်ချင်တာကတော့ကျွန်တော်နိုင်ငံပေါ့အခုလက်ရှိဆိုတော့တော်တော်လေးကိုဝီဝါးလို့ခံစားရတာကအဲကျွန်တော်နိုင်ငံအခုဆိုရင်ဒါညီကြီးလုပ်ငန်းတွေလုပ်ဆောင်နေပြီအဲဒီချိန်မှာလည်း Federal စနစ်နဲ့တွားမယ်ဆိုတာမျိုးတွေလည်းကျွန်တော်တို့ကြားသိနေရတယ်ဒါပေမဲ့ဘယ်နီးလန်းဘယ်လိုနီးလန်းတွေနဲ့ဘယ်လို Vision နဲ့တွားမှာလဲဆိုတော့တိတိကျကျကျွန်တော်တို့အားလုံးသဘောတူလက်ခံထားတဲ့ရည်ရှိဒီမန်းချက်ဆိုတော့နိုင်ငံတော်ရဲ့ဒီမန်းချက်ဆိုတော့ကျွန်တော်မမြင်အောင်ဆိုတော့လူငယ်นี่เนี่ยตลอดเลยโหตมารู้เนี่ยก็เบก้านโหกัดมาเลยป่ะเนาะตมารู้เบก้านโหอยากเอาตั้วมาเลยตมารู้ลุงเหงียะก็บลาวที่อ้าไดหล่อไปอ่ะมาเลยสวยไอ้บ้านนี่ตมารู้ไอ้บ้านนี่ก็ตลอดเลยโหตมารู้ซิมาช่วยปูแปมหมดဖြစ်တယ်ป่ะเนาะประชาနိုင်ငံนี่ขึ้นมั้ยส่วนแล้วทีโหမျိုးที่อแท้หมอกกิษาฤนาวที่မုံစကားတွေမုံပြားဟိုအဓိကခံပွားနေတဲ့ကိစ္စတွေကအမှန်တမ်းပြောရင်နိုင်ငံတော်ဒီဆောင်ရေးဖြစ်စဉ်တွေမှာအထက်မှောက်တွေကတော့အများနဲ့ရှိနေကြတယ်ဒါပေမဲ့လူငယ်တွေကလည်းအချိန်ထဲမှာသူတို့ဒီအထက်မှောက်တွေကိုပြန်လဲကောင်တာလုပ်ပြီးတော့သူတို့ပါဝင်ပူးပေါင်းတိုက်ချက်နေရတယ်လည်းရှိရယ်အဓိကအဖြစ်သူတို့တုံးသွားတဲ့အကြောင်းအရာကတော့ critical thinking ပေါ့နော်သူတို့ဝေဖန်ပိုင်းခြားနိုင်စွမ်းအားအဓိကအရာကိုအဓိကတုံးတယ်ဆိုတော့လူငယ်တွေကိုယ်ချင်းချင်းပြန်လဲဝေမျှတဲ့နေ့စနစ်ကသာလဲလူငယ်တွေကိုပြန်လဲပြီးတော့အသိပညာမြင့်တင်တဲ့အခါမှာလူငယ်တွေအချင်းချင်းပြောဆိုတာကပို့ပြီးတော့ဖြစ်ရောက်တယ်ဆိုရင်နီးလန်းနဲ့ဒီသူတို့စကေလူပွေအဓိကလောက်တာလေကိုပြန်လဲဆန်းစစ်တဲ့အကျင့်အောင်မိကုန်းထုတ်တဲ့အကျင့်ဆိုတော့ဒါမျိုးတွေကကျွန်တော်ပညာရေးလို့လည်းပြောလို့ရတယ်အချိန်ထဲမှာလည်းပညာရေးဟိုကျွန်တော် formal ပညာရေးမဟုတ်ဘဲနဲ့စောင်းပြင်မှာပညာရေးအဆင့်တွားလို့ရတဲ့ဒီလှူရှားမှုတွေပေါ့နော်လူငယ်တွေဥဆောင်လှူရှားတဲ့လုံရှားမှုရနေဆက်ကျွန်တော်တို့ဒီလိုမျိုးအခြေအနေတွေကတစ်ဆင့်တွားနေကြတဲ့အစုအဖွဲ့တွေဆိုကျွန်တော်တို့ ਨੇ နိုင်ငံရေးအခြေအနေသဘောတဘာဝတူညီတဲ့နိုင်ငံတွေမှာဆိုစတင်မြင်နေရပြီပေါ့နော်ဆိုတော့တစ်ချိန်ထဲမှာလည်းဒီလူငယ်အမျိုးသမီးတွေကိုယ်တိုင်ကသူတို့ကိုယ်တိုင်ပါဝင်ပြီးတော့ဒီလူငယ်အမျိုးသမီးတွေကိုပြန်လဲလှုံ့ဆော်ပြီးတော့ဒီလိုမျိုးမုန်းစကားပွားလာတာမျိုးတွေဒီလိုမျိုးဖြစ်လာနိုင်ချေရှိတဲ့ပိပခါတွေကိုကြိုတင်ကာကွယ်မှုတွေသူတို့ကိုယ်တိုင်ဦးဆောင်ကြရည်လဲကျွန်တော်နိုင်ငံကမှာတော့တွေ့မြင်လာရပြီဆိုတော့မြန်မာနိုင်ငံမှာလည်းဒီလိုအခြေအနေတွေကျွန်တော်ကမ်ပိန်းတွေလုပ်ကြတာတွေပါဝင်တက်ချက်ကြရဲလူငယ်တွေအများကြီးဥဆောင်ပါဝင်လာကြတွေ့ရတို့တစ်ချိန်ထဲမှာလဲဒီလိုမျိုးမဘာသာတို့လိုဒီ extreme လို့ကျွန်တော်ပြောလို့ရတယ်ဒီလိုမျိုးအစွန်းရောက်ဝါဒတွေကိုဖြန့်ဝေနေတဲ့စုဖွဲ့ရာလည်းရှိနေကြတယ်ဆိုတော့ဒီအစုဖွဲ့တွေကနေတဆင့်နီးဆက်တဲ့လူငယ်အစုဖွဲ့တွေလူငယ်တွေအခုဆိုတောင်းနေထောင်နေကြပြီနောက်ဒီလိုမျိုးဗုဒ္ဓဘာသာယဉ်ကျေးမှုသင်တန်းဆိုတဲ့ခေါင်းစဉ်တွေပေါ့နော်ဒီဘာသာရေးအမုန်းတရားကိုတိုးပွားအောင်လုပ်နေကြတဲ့နေရာတော့ကျွန်တော်တော်တော်လေးကိုစိတ်မကောင်းတော့ဖြစ်မိတယ်ဆိုတော့ကျွန်တော်တို့ငယ်လေးတွေကတော့တင်ယူခဲ့ရတဲ့ဗုဒ္ဓဘာသာယဉ်ကျေးမှုသင်တန်းတွေ
ဆိုတာ
များသောအားဖြင့်မေတ္တာတရားကိုအခြေခံပြ
ီးတော့ဟုတ်ကဲ့မတင်စားကျမတို့အချင်းစီမီဆိုတော့ဒီမှာပဲရှင်းနာခွင့်ပြုပါရှင်ကျမတို့ရဲ့အင်ကာနိညာချန်တရက်လေးလိုင်းအစီအစဉ်ကတော့အချိန်တလောက်ပဲရတဲ့အတွက်ဒီမှာပဲရှင်းနာခွင့်ပြုပါရှင်ပြန်နိုင်ဆွေးနွေးခဲ့ကြသူတွေပါဝင်ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်
မင်းတို့ညီတိုင်းဆွေးနွေးတင်ဆက်တဲ့အင်ကာညာတရက်လေးလိုင်းအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုမခင်ဖြူတွေးကပြောပြမှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုမှာတနက်ဝယ်ယူခွင့်နဲ့တနက်ဝယ်သူတွေနဲ့ပတ်သက်တဲ့နောက်ကျောင်းရာဇဝင်စစ်ဆေးမှုတွေပုံမတင်ကြရေးအဆိုပြုချက်တွေကိုတော့အမေရိကန်ထက်လွတ်တော်မှာမဲများစုနဲ့ပြချခံခဲ့ရပါတယ်။ Florida ပြည်နယ် Orlando မြို့မှာလုံခဲ့တဲ့သတင်းတစ်ပတ်ကျော်တုန်းက IS စစ်သွေးကြွတွေကိုအားကြတဲ့တနက်သမား Omar Martin က night club လာတဲ့လူ49ယောက်ကိုပစ်သက်ခဲ့ပြီးတဲ့နောက်တနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့လွတ်တော်မှာအရင်ကတည်းကအချိန်ကြာတင်ပြလာခဲ့တဲ့အဆိုပြုချက်တွေကိုဒီမိုကရက်တစ်လွတ်တော်အမတ်တွေကဒီနေ့လာနေနောက်ပိုင်းတော့ကနောက်တစ်ချိန်ထပ်မံတွန်းအားပြီးတင်ပြခဲ့ကြတာပါရှင်။ဘယ်ချင်နိုင်ငံ Brussels မြို့မှာကျန်းဖက်လှူရှာမှုချိန်မုံရေးစစ်စင်ရေးတစ်ခုအတွင်းမှာတော့ဒီနေ့လာနေမနက်ပိုင်းကတန်တရားရှိသူတူကိုဖမ်းဆီးခဲ့တာမှာစားရည်နဲ့ကူကီမုံတွေထည့်ထားပြီးခါမှပတ်ထားတဲ့ဘုံတူတစ်ခုကိုတွေ့ခဲ့ရတယ်လို့ဘယ်ချင်အာဏာပိုင်တွေကပြောပါရယ်။ဖမ်းဆီးခဲ့ရတဲ့တန်တရားရှိသူဟာမနက်9နာရီဝန်းကျင်လောက်မှာ Brussels မြို့လယ်ကအယောင်ဆန္ဒကြီးတစ်ခုမှာဘုံသတိပေးချက်တစ်ခုထောင်ထားခဲ့တာပါရှင်။မြန်မာအင်ဒီချင်းတရုတ်နိုင်ငံတောင်ပိုင်းမှာမုတ်တုံမှုအကြီးကျယ်ရွာသွန်းရာကနေရင်လွှမ်းမှုတွေနဲ့မြေပြိုလာတွေကြောင့်လူပေါင်း၄၂ယောက်သေဆုံးခဲ့ရပြီးတော့အများအပြားပျောက်ဆုံးနေပါတယ်။လူပေါင်း၃သန်းကျော်ရေကြီးတဲ့တံကိုခံစားနေရပြီးတော့စီးပွားရေးရလည်းထိခိုက်ဆုံးရှုံးမှုတွေရှိနေတာပါ။ဂျပန်နိုင်ငံတောင်ပိုင်းကူမာမိုတိုအရက်မှာလည်းတင်းတင်းလာနေညလုံးပေါက်မိုးပြင်းထန်ရွာသွန်းခဲ့တာကနေရေကြီးပြီးမြေပြိုလာကြောင့်မလို့ဒီကနေ့မနက်ပိုင်းအချိန်ထိသေဆုံးသူ၄ဦးရှိပြီးတော့၂ဦးပျောက်ဆုံးနေပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုမက်ခင်ဖြူတွေပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆွန်မွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့မီခဲလ်ဒူဗင်စကီဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီစနေထီလိုင်းနိုမီတာ24 25 32 51တို့ကနေထုတ်လွှင့်ခဲ့တာပါ။သတို့ရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.